ယနေ့မြန်မာနှစ်2389ခုတော်သလင်းလာပြီကျော်9ရက်ခရစ်နှစ်2015ခုအောက်တိုဘာလ9ရက်ဗုဒ္ဓဟူးနေ့ယနေ့ဖို့မှာဦးဇင်းတို့ချမ်းမြေ့မြတ်ဤတာအတွင်းဝဲချမ်းမြေ့စေရန်တတိပဒံအကျင့်မှန်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်၍နေကြကုန်သောယောဂီသူတော်စင်တို့အားဟောကြားအပ်သောမင်္ဂလာတရားတော်အပိုင်းလေးမင်္ဂလာတရားတော်အပိုင်းလေးဒါနမင်္ဂလာတရားတော်တဲ့ဘာတရားတော်တယ်လဲမင်္ဂလာတရားတွေဟောလာတာမနေ့တုန်းက10ပါးပြည့်သွားတာပေါ့မင်္ဂလာတရားအလုံးပေါင်း32မှာ8ပါးရှိတယ်38ပါးရှိတယ်ဆိုတော့မနေ့တော်အကြောင်းမာကြီးကဥစဉ်ရရှာတာဥစဉ်မင်္ဂလာတရားတွေဒီနေ့ကုန်မမလားတဲ့တရင်ကကြွတော့ကုန်မို့တော့မလွယ်ဘူးเนาะဒီနေ့တစ်ပါးလာဟောနာဆိုတော့ဒီနေ့ကိုပဲတော်သလင်းလာပြီကြော9ရက်ဆိုတော့ဟောတာဝါကျွတ်ဖို့ရတာဒီဘက်က6ရက်ဟိုဘက်က15ရက်ဘယ်နှစ်ရက်ကျန်21ရက်ကျန်21ရက်မင်္ဂလာက28ပါးကျန်သေးတယ်အဲ့တော့ဒီကြတဲ့ဆရာတော်ဘုန်းကြီးဦးဝင်းတော်တို့ပြန်လာရင်သူတို့တရားတွေဟောကြအောင်ပါဆိုတော့ပြီးဘူးတော့မလွယ်တော့ဘူးအဲ့တော့ကျန်တဲ့မင်္ဂလာတရားတွေတော့နောက်နှစ်ဝါရင်းမှာဆက်ပြီးတော့ဟောကြတာပါနော်ဦးစင်းကစဉ်းစားထားတာအဲ့ဆယ်ပါးဆိုတော်ပြီလို့တခြားတရားလေးတွေပြောင်းပြီးတော့ဟောအောင်ပါဖြစ်မယ်မင်္ဂလာတရားတွေများနေအဲ့လိုစဉ်းစားပြီးတော့နေတာဆိုတော့လည်းပဲဒီနေ့ကျအလူရှင်ကပေါ်လာတော့အလူရှင်တွေကပေါ်လာတော့လည်းပဲအလူဒါနနဲ့ပတ်သက်တဲ့အကြောင်းလေးရလည်းပဲပြောပြခြင်းနေတာဆိုတော့မင်္ဂလာတရား38ပါးထဲမှာလည်းပဲဒါနမင်္ဂလာဆိုတာပါတယ်နော်အဲဒါကြောင့်မို့အဲ့ဒီဒါနမင်္ဂလာလေးတော့ပြောဦးမှာပဲဆိုပြီးတော့ဒီနေ့ဆက်ပြီးတော့ဟောပြသွားတယ်တကယ်တော့10ပါးပြီး17ပါးမြောက်ကမာတာပိတုဥပဋ္ဌာနမင်္ဂလာတရားတော်ဟောရမှာတော်တော်လည်းပဲအလူရှင်တွေကိုငဲ့ပြီးတော့အဲ့ဒီကာလတစ်ပုဒ်ကိုဥစဉ်ရန်ကြောပြီးတော့နောက်တစ်ပုဒ်ကိုကိုယ်ကဟောဖို့ကစိတ်ကူးလာတယ်အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါနင်္စဓမ္မစရိယာစညာတကာနင်္စသင်္ကဟောအနဝိဇာနိကမ္မာနိအေတံမင်္ဂလမုဒ္ဓမံဒါနင်္စစွန်ကြဲပေးကံလူဒန်းချင်းသည်လည်းပဲတဲ့ဥဒ္ဓမံကောင်းမြတ်သောမင်္ဂလံကြီးပွားကြောင်းချမ်းသာကြောင်းမင်္ဂလာတစ်ပါးဖြစ်ပါတယ်တဲ့မိမိတို့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုမိမိတို့တတ်ဆွမ်းသမျှစွန့်ကြဲမယ်ပေးကမ်းမယ်လူဒန်းလိုက်မယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီစွန့်ကြဲမှုလူဒန်းမှုပေးကမ်းမှုတွေကတဲ့မိမိတို့ဘဝအတွက်ကြီးပွားကြောင်းချမ်းသာကြောင်းကောင်းမြတ်တဲ့မင်္ဂလာတရားတစ်ပါးဖြစ်သွားပါတယ်တဲ့ဟုတ်တယ်လောကမှာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပရိသတ်ပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မှဆိုဒီဒါနာတရားတွေကသိပ်ပြီးတော့လိုအပ်တယ်တူတူကိုယ်ဘဝခရီးအရှိကြီးသွားတဲ့အခါမှာဒါနကုသိုလ်ကံတွေမပါဘဲနဲ့သွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝအဲ့ဒီပုဂ္ဂိုလ်ရဲ့တန်ត្រာခရီးကတော်တော်ပင်ပန်းနေပင်ပင်ပန်းပန်းခက်ခက်ခက်ခက်ဆင်းဆင်းရဲရဲနဲ့သွားရတတ်တယ်အဲ့ဒါကြောင့်မို့ဦးဇင်းတို့ဖျားလောင်းတော်တွေအစရှိတဲ့သူတော်ကောင်းတွေကတော့ကုသိုလ်ကောင်းမှုတွေလောက်ကြတော့မယ်ဆိုလို့ရှိရင်နံပါတ်1ဦးစားပေးပြီးတော့လှုပ်တာဒါနာကုသိုလ်တဲ့မှန်ရဲ့လားဦးဇင်းတို့ဖရာအလောင်းသူ့မိသားရှင်ရဲ့တေလီဘဝကနေပြီးတော့ဖရာစုပန်ဖို့ရာအတွက်ဖရာဖြစ်ဖို့ရာအတွက်ပါရမီတော်တွေဖြည့်တဲ့အခါမှာနံပါတ်1ပထမဦးဆုံးဖြည့်ခဲ့တဲ့ပါရမီကဒါနာပါရမီသူ့ရဲ့မိဘတွေရှာဖွေထားတဲ့ပစ္စည်းဥစ္စာတွေမိဘနှစ်ပါးကွယ်လွန်သွားတဲ့အခါမှာပစ္စည်းဥစ္စာတွေအများကြီးကျန်နေခဲ့အဲ့တော့ဒီသူမိတာသရူသားလေးဟာစဉ်းစားတယ်။ငါရဲ့အမိဒီဖေဒီကတော့တဲ့ဒီပစ္စည်းတွေကိုယူသွားဖို့ရာအတွက်ဉာဏ်ပညာမရှိလို့မို့သူတို့ရှားဖွေထားတော့လည်းပဲသူတို့နဲ့တဘာတည်းယူဆောင်ပြီးတော့မသွားနိုင်ဘူး။ငါကတော့ဒီပစ္စည်းတွေကိုငါနဲ့တဘာတည်းယူဆောင်သွားမှဖြစ်မယ်ဆိုပြီးတော့အသိဉာဏ်တွေဝင်လာတာနဲ့တပြိုင်နက်သူ့ရဲ့အိမ်မှာရှိတဲ့ပစ္စည်းတွေအကုန်လုံးကိုသူကစာတန်ဆိုင်ပုံလေးတစ်ပုဒ်ပေါ်မှာစာလေးတစ်ကြောင်ရေးလိုက်တယ်အလိုရှိသောသူများအလိုရှိသောဝတ္ထုပစ္စည်းများကို လိုရှိသလောက်ယူကြပါစေဆိုပြီးတော့ဆိုင်းဘူးလေးတစ်ပုဒ်စားလေးရေးပြီးတော့အဲ့ဒီအိမ်ခြံဝင်းရှိမှာချိတ်ဆွဲပြီးတော့သူကတော့အဝတ်တည်းကိုတစ်ခုနဲ့တောထွက်သွားတယ်မှန်ရလားအဲ့ဒါဘာလုပ်တာလဲလို့ဆိုရင်သူပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုမငဲမကွက်ဖဲနဲ့လွတ်လွတ်ကျွတ်ကျွတ်ဆွန့်လွတ်လူတန်းသွားတာဘယ်ပုဂ္ဂိုလ်မဆိုအယုတ်လက်အမြန်မရွေးဘူးကြတဲ့ပုဂ္ဂိုလ်ကြတဲ့ပစ္စည်းတွေကိုကြိုက်သလောက်လာပြီးတော့ယူကြစေဆိုပြီးတော့ဆွလွန်လူတန်းသွားလိုက်တာအဲ့ဒီကနေစပြီးတော့ဒါနပါရမီတွေဖြည့်လာတာလေးသင်္ချေနဲ့ကဘာတသိန်းနဲ့ပြည့်ရောသုံးလောကထောတာတပ်ပင်ညူရှင်တော်မြတ်ဘုရားကြီးတစီဖြစ်သွားတယ်အဲ့တော့ဘုရားရှင်ကိုရောမြတ်ကြီးတွေဖြစ်ဖို့အစမူလဘူတအကြောင်းရင်းကဒါနပါရမီအကြောင်းငံရှိရတယ်မှန်ရလားဒါနပါရမီပေါ်အခြေခံပြီးမှတစင်းတက်ပြီးတော့သီလပါရမီတွေဘာဝနာပါရမီတွေအစရတဲ့ပါရမီ၁၀ပါးကိုသူကတစင်းချင်းတစင်းချင်းတက်ပြီးတော့ဖြည့်သွားတာနော်ဒါကြောင့်မို့ဒါနသည်တဲ့ဒါနံဒုက္ခာနံနိဒါနံစဉ္ဇပေကံလူတန်းချင်းလို့ခေါ်တဲ့ဒါနသည်ချမ်းသာဒုက္ခတွေရဲ့အစပဲတဲ့ချမ်းသာလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘယ်ကစပြီးတော့ချမ်းသာလဲဆိုရင်ဒါနကနေစပြီးတော့ချမ်းသာခဲ့ရတယ်။ဒါနကုသကံနာအကဲ၍မရှိခဲ့ဘူးဆိုလို့ရင်လူချမ်းသာ၊နတ်ချမ်းသာ၊ဗြဟ္မာချမ်းသာ၊ဇန်ချမ်းသာ၊မချမ်းသာ၊ဘုချမ်းသာတွေကိုခံစားနေရတဲ့ပုဂ္ဂိုလ်တွေခံစားခွင့်မရှိဘူး။အဲ့တော့ဒီချမ်းသာအားလုံးတွေကိုရကျင်လို့ရှိရင်နံပါတ်၁ပထမအဦးဆုံးပြုလုပ်ရမယ့်အလူတည်ကုသိုလ်တည်ဘာကုသိုလ်တည်းလဲ။ဒါနကုသိုလ်တဲ့တံပတ္တိနံမူလံနဲ့ဒါနံတံပတ္တိနံမူလံခုနလူစည်းစိမ်နဲ့စည်းစိမ်ဗမာစည်းစိမ်တန်ကျန်တဲ့မကျန်တဲ့ဖိုးကျန်တဲ့ဒီစည်းစိမ်ဥစ္စာတွေရဲ့မူလဘူတာအကြောင်းကလည်းပဲဒါနပဲတဲ့ဒါကြောင့်မို့ဘုရားရှင်ကိုယ်တော်မြတ်ကြီးအစာရည်တဲ့အရိယသူတော်ကောင်းကြီးတွေကလည်းပဲဒါနကိုချစ်မြတ်လို့ကြတယ်ဒါနကိုပြုလုပ်ကြတယ်ကြိုးစားကြတယ်အားထုတ်ကြတယ်အဲ့ဒီဒါနကဘလိုပုဂ္ဂိုလ်တွေကိုလိုရမှာလဲလို့မေးစရာရှိတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အလူခံပုဂ္ဂိုလ်တွေယောဂီတတော်စင်တွေလည်းပဲကြားဖူးလောက်ပါတယ်။အလူခံတစ်ကြိမ်လေးခွေးကြွေတောင်မှကုသိုလ်ရတယ်တဲ့။အလူခံဘယ်နှယောက်ရှိလဲ။တစ်ကြိမ်လေးဆိုတော့14ယောက်ပေါ့နော်။အလူခံပုဂ္ဂိုလ်တွေက14ယောက်ရှိတယ်တဲ့။အလူဒါနတစ်ခုမိမိတို့ပြုကြတော့မယ်ဆိုရင်လူရမဲ့ပုဂ္ဂိုလ်ကဘယ်နှယောက်တည်းလဲ။14ယောက်။နံပါတ်1ကသဗ္ဗညုမြတ်စွာဘုရားတဲ့နံပါတ်1မိမိတို့လူရမဲ့ပုဂ္ဂိုလ်ကဘယ်သူတည်းလဲသဗ္ဗညုမြတ်စွာဘုရားနံပါတ်2ကပိစေကဗုဒ္ဓတဲ့ဖယက်ငယ်ပေါ့နော်မြန်မာလူပြောရင်တော့ဖယက်ငယ်ပေါ့ပိစေကဗုဒ္ဓတွေကိုလည်းပဲလူလို့ရတယ်သဗ္ဗညုဘုရားရှင်ကိုယ်တော်မြတ်ကြီးကိုလည်းလူလို့ရတယ်နောက်ဂျားတွေက6ယောက်ကတော့အရိယာပုဂ္ဂိုလ်6ယောက်သောတာပတ္တိမဂ္ဂတံပုဂ္ဂိုလ်သောတာပတ္တိဖလထံပုဂ္ဂိုလ်2ယောက်သက္ကတာဂามိမဂ္ဂတံပုဂ္ဂိုလ်သက္ကတာဂามိဖလထံပုဂ္ဂိုလ်2ယောက်အနာဂามိမဂ္ဂတံပုဂ္ဂိုလ်အနာဂามိဖလထံပုဂ္ဂိုလ်2ယောက်အရဟတမဂ္ဂတံပုဂ္ဂိုလ်အရဟတဖလထံပုဂ္ဂိုလ်2ယောက်ဆိုပြီးတော့ဇုံနဲ့ဇုံတွဲ၄နလီ၈အဲ့ဒါကိုအရိယာပုဂ္ဂိုလ်၈ယောက်လို့ခေါ်တယ်အဲ့တော့ဒီအရိယာပုဂ္ဂိုလ်၈ယောက်ကိုလည်းပဲမိမိတို့လူတန်းပေးကန်းနိုင်တယ်တဲ့ဘယ်နှယောက်ရသွားပြီလဲမြတ်စွာဘုရားရဲ့ပိစိကဗုဒ္ဓရဲ့အရိယာ6ယောက်ရဲ့ဆိုတော့10ယောက်ရသွားပြီနောက်ပြတော့မြတ်စွာဘုရားရဲ့သာသနာတော်ကြီးကျွယ်သွားတဲ့အချိန်မှာသာသနာပကာလမှာလည်းပဲကိုနီကိုဟန်နဲ့ဒီသမထဘာဝနာတွေကျဉ်ဉံပွားများကြိုးစားအားထုတ်လို့ရာဂတွေကုန်သွားတဲ့သူတော်စင်တွေရှိတယ်တဲ့အဲ့ဒီလိုရာဂတွေကင်းနေတဲ့သူတော်စင်တွေကိုလည်းပဲလူတန်းနိုင်တယ်ပေးကန်နိုင်တယ်တဲ့ဆက်တယောက်ရသွားပြီနော်နောက်တော့ကပုထုဇဉ်သီလဝန္တ၅ပါးသီလ၈ပါးသီလ၉ပါးသီလတွေကိုလုံးချုံအောင်ဆောင်ထိန်တဲ့ပုထုဇဉ်ပုဂ္ဂိုလ်တွေကိုလည်းပဲလူတန်းလို့ရတယ်ဒါကတော့ယနေ့ယောဂီသူတော်စင်တွေလို့ပုဂ္ဂိုလ်မျိုးတွေပေါ့မိမိတို့ဒီနေ့မှာကိုယ်ပါသီလတွေဆောင်ထိန်ပြီးတော့တရားလို့တွေအားထုတ်နေကြတာအရိယာမဖြစ်သေးဘူးဆိုလို့ရှိရင်မိမိတို့ဒီပုထုဇဉ်သီလဝန္တပုဂ္ဂိုလ်တွေပဲနော်ဒီကနေ့အလူရှင်တွေကိုဘောကြီးတို့မတ်တီတာဦးတို့လူတန်းတဲ့အလူသည်ဒါပုထုဇဉ်သီလဝန္တပုဂ္ဂိုလ်တွေကိုလူတန်းတယ်လို့ပြောလို့ရှိရင်လည်းပဲမမှားဘူးနော်ဒါကြောင့်မို့ပုထုဇဉ်သီလဝန္တပုဂ္ဂိုလ်တွေကိုလည်းပဲလူတန်းနိုင်တယ်တဲ့ 12 ယောက်ရသွားပြီနောက်13ယောက်မြောက်ကပုထုဇဉ်ဒုတိယပုဂ္ဂိုလ်တချို့ကြတော့ပုထုဇဉ်လည်းဖြစ်တယ်သီလလည်းမရှိဘူးဆိုတော့ငါးပါးသီလတောင်မှမလုံတဲ့ပုဂ္ဂိုလ်တွေကိုလည်းပဲလူနိုင်ပါတယ်တန်းနိုင်ပါတယ်ပြိနိုင်ပါတယ်ကန်းနိုင်ပါတယ်လူကံပုဂ္ဂိုလ်ဘယ်နှယောက်တည်းလဲ73ယောက်ရသွားပြီနောက်ဆုံးတစ်ယောက်ကတော့ခုနကပြောသလိုပဲလူခံတကြိမ်လေးခွေးကြွေတောင်မှကုသိုလ်ရတယ်တဲ့တိရစ္ဆာန်ပေါ့နော်တိရစ္ဆာန်ပုဂ္ဂိုလ်လေးတွေတိရစ္ဆာန်လေးတွေလည်းပဲလူဒန်းနိုင်တယ်ပေးကမ်းနိုင်တယ်ဆွန်ကျဲနိုင်တယ်အဲ့တော့တိရစ္ဆာန်လေးတွေကြွေးပြီဆိုလို့ချင်းလည်းပဲကုသိုလ်ရပါတယ်တဲ့ဒီပုဂ္ဂိုလ်တွေကိုလူတန်းတဲ့အခါမှာတိရစ္ဆာန်တွေလူတန်းလို့ချင်းဌာနကုသိုလ်ရအကျိုးက100လောက်ပဲရတယ်တဲ့ကုသိုလ်တော့ရတယ်အကျိုးပြီးတော့နည်းတယ်ခွေးလေးတွေမိမိတို့အစာကျွေးကြတဲ့အခါကြောင်လေးတွေအစာကျွေးကြတဲ့အခါငှက်လေးတွေကြက်လေးတွေအစာကျွေးကြတဲ့အခါမိမိတို့စိတ်ထဲမှာစေနာမေတ္တာတွေပြည့်ထားပြီးတော့သူတို့တွေစားကြပါသေးတောက်ကြပါသေးဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ကျွေးရင်ကုသိုလ်ရတယ်သို့တော့အကျိုးပေးကဒီအာဟိတ္တိဇံကြီးကဘာမှကုသိုလ်အကုသိုလ်တွေမသိတဲ့အတွက်ကြောင့်မို့သိပြီးတော့အကျိုးပေးရတော့မထက်သန်ဘူးတဲ့တိဇံကြီးကျွေးလို့ရှိရင်အကျိုးက100လောက်ပဲရအဲ့ဒါတစင်းတက်ပြီးတော့ပုထုဇဉ်ဒုတိယတွေကိုမိမိတို့ကြွေးမယ်၊မွေးမယ်၊လူတန်းမယ်၊ပေးကမ်းမယ်ဆိုလို့ရှိရင်တော့အကျိုးက1000လောက်ရပါတယ်တဲ့။ပြိဿံနဲ့စားလို့ရှိရင်ခုနတုန်းကယသမားတွေထမင်းကြွေးရတာလည်းပဲကုသိုလ်ရတယ်တဲ့။ပြိဿံတွေနဲ့စားသူတို့ကနည်းနည်းအသိစိတ်တော့ရှိတာပေါ့။ဒီခါလေးစိတ်ကောင်းဝင်တဲ့အခါကုသိုလ်ကောင်းမှုတွေသူတို့ကလှုပ်ဖြစ်ခြင်းနဲ့လှုပ်ဖြစ်သွားတာ။ဒါကြောင့်မို့ပုထုဇဉ်ဒုတိယပင်ဖြစ်လေကစားအဲ့ဒီပုံကိုယ်တွေကိုမိမိတို့လူတန်းလိုက်ပြီးပေးကမ်းလိုက်ပြီးဆိုလို့ရှင်တော့တိရစ္ဆာန်တွေထက်ပိုပြီးတော့သားတဲ့အကျိုးတရားတွေမိမိတို့ရပါတယ်တဲ့ပုရုဇဉ်တို့သီလကိုလူရင်အကျိုး1000လောက်ရတယ်တဲ့နောက်တစ်ခါတဆင့်တက်ပြီးတော့သီလဝန္ဒသီလရှိတဲ့ပုရုဇဉ်ပုံကိုယ်တွေကိုလူတန်းမယ်ဆိုလို့ရှင်တော့အကျိုးက3000လောက်ရ1000နဲ့3000ဆိုတော့ကွာသွားပြီနော်သီလဝန္ဒပုထုဇဉ်ပုဂ္ဂိုလ်တွေကိုလူတန်းတဲ့ပုဂ္ဂိုလ်တွေကအကျိုးတသိန်းလောက်ရတယ်တဲ့အဲ့ထက်တဆင့်တက်ပြီးတော့သာသနာပကာလမှာဇာကတွေကင်းနေတဲ့ပုဂ္ဂိုလ်တွေကိုသူတော်စင်ကြီးတွေကိုလူတန်းတဲ့ပုဂ္ဂိုလ်ကတော့အကျိုးပေါင်းတကယ်ရီလောက်ရတယ်တဲ့တဆင့်နဲ့တဆင့်တက်သွားတယ်အကျိုးတကယ်ရီလောက်ရတယ်အဲ့ထက်တဆင့်တက်ပြီးတော့သောတာပန်အရိယာသူတော်စင်တယောက်ကိုမြန်မိမိတို့လူတန်းမိပြီပေးကမ်းမိပြီဆိုလို့ရှင်တော့အကျိုးတွေကမရည်တွက်နိုင်တော့ဘူးတဲ့လူချမ်းသာဘယ်နဲ့ဘွားရမယ်၊နှချမ်းသာဘယ်နဲ့ဘွားရမယ်ဇာချမ်းသာမချမ်းသာဖူချမ်းသာတွေဘယ်လိုခံစားရမယ်ဆိုပြီးတော့အကျိုးတရားတွေကိုရည်တွက်ခြင်းကမစွမ်းနိုင်တော့ပါဘူးတဲ့ထို့တဲ့တစင်းတက်ပြီးတော့သကတာကံပုဂ္ဂိုလ်တွေအနာကံပုဂ္ဂိုလ်တွေယဟန္တာပုဂ္ဂိုလ်တွေပိစိကဗုဒ္ဓကြီးတွေတပ်ပင်ညုဘုရားရှင်ကိုယ်တော်မြတ်ကြီးတွေကိုလူတန်းမိပြီဆိုလို့ရှင်တော့အဲ့ဒီအကျိုးတရားတွေကဘယ်သူမှမရင်တွက်နိုင်တော့ပါဘူးတဲ့ဒီလိုတစ်ဆင့်နဲ့တစ်ဆင့်တော့အကျိုးပေးတရားတော့ကွာတာပေါ့တော်တော်လည်းပဲအလူခံတကြည်လေးတည်းကဘယ်ပုဂ္ဂိုလ်မဆိုကျွေးမွေးလူတန်းပေးကမ်းစွန့်ကြဲလို့ရှင်တော့ကုသိုလ်ကတော့ရပါတယ်အကျိုးအနည်းများတာကွာတာနော်တကယ်လို့မိမိတို့ကမိမိတို့လူတန်းနဲ့အလူဒါနကိုဘဝမကူဘဲနဲ့ဒီဘဝမှာပင်အကျိုးတရားတွေခံစားခြင်းသဘဆိုလို့ရှင်တော့အင်္ဂါ၄ပါးနဲ့ညီတဲ့ဒါနကိုပြုရတယ်တဲ့။အဲဒါဖြစ်ခြင်းကိုတော်မြတ်ကြီးကမြတ်မောဘဝမှာတင်ကိုပြုတဲ့ကုသိုလ်ဒါနရဲ့အကျိုးတရားကိုခံစားခြင်းအင်္ဂါဘယ်နှပါးနဲ့ပြည့်စုံမှာလဲ၄ပါးနံပါတ်၁အင်္ဂါကမိမိတို့ရှားဖွေထားတဲ့ပစ္စည်းဝတ္ထုအစုစုသည်စင်ကြယ်တန်ရှင်းအပြည့်ကင်းတဲ့ပစ္စည်းဝတ္ထုဖြစ်ရမယ်တရားသဖြင့်ရထားတဲ့တမ္မာအာဇီဝနီးနဲ့ရှားထားတဲ့ပစ္စည်းဖြစ်ရမယ်တဲ့ဒါနံပါတ်၁ပြည့်စုံအောင်အင်္ဂါပေါ့တချို့ကြတော့ပစ္စည်းဥစ္စာတွေကိုယ့်လက်ထဲမှာရှိတာရှိနေတာမတော်မတရားနီးနဲ့ရထားတဲ့ပစ္စည်းတွေလည်းပဲဖြစ်နေတတ်တယ်နော်သူတို့ဘာတွေစီကမတိမသားယူထားတဲ့ပစ္စည်းတွေလက်ပိလိုက်ယူပုံစံမျိုးတွေပေါ့ကြီးယူပေးတာမဟုတ်ဘဲနဲ့ကိုယ့်ရဲ့လုပ်ငန်းကိစ္စအောင်မြင်ဖို့ရတဲ့လက်ထိုးရတဲ့ကိစ္စမျိုးတွေအဲ့လိုပစ္စည်းဥစ္စာတွေမိမိတို့ယူတာတဲ့ပစ္စည်းနဲ့ပြန်ပြီးတော့လူမယ်ဆိုလို့ရှင်တော့အဲ့ဒီအလူကမစင်ကြတော့ဘူး။တမ္မာအာဇီဝနီးနဲ့မဟုတ်ဘူးတဲ့။ကိုအာညာအဝိရိယအာနဲ့ရှားဖွေထားတဲ့ပစ္စည်းဥစ္စာကသာလျှင်တမ္မာအာဇီဝစင်ကြတန်ရှင်းအပြည့်ကင်းတဲ့ပစ္စည်းဝတ္ထုဖြစ်တယ်။အဲ့ဒါကြောင့်မို့နံပါတ်၁ပြည့်စုံအောင်မယ့်အင်္ဂါကစင်ကြတန်ရှင်းအပြည့်ကင်းတဲ့ပစ္စည်းဝတ္ထုဖြစ်ရမယ်။နံပါတ်၂က အဲ့ဒီပစ္စည်းဝတ္ထုတွေကိုမိမိတို့ကလူဒန်းတော့မယ်ဆိုလို့ရှိရင်လူဒန်းမလူဒန်းခင်မှာလည်းပဲပုပ္ပစိရိနာတွေအားကောင်းရမယ်တဲ့အင်ကောင်းအားကောင်းဖြစ်ရမယ်လူဒန်းပေကံစွန့်ကြံနေတဲ့အခိုင်မှာလည်းပဲပုပ္ပစိမုံစစိရိနာတွေတဖွာဖွာဖြစ်ရမယ်ငါစင်ကြတန်ရှင်းပြေကင်းတဲ့အလူဒါနာတခုကိုပြုခွင့်ရပြီဆိုပြီးတော့ကိုယ့်ကိုယ်ကိုဝမ်းမြောက်ဝမ်းသာဖြစ်ရတယ်ပီတိတွေတဖွာဖွာဖြစ်ရတယ်အဲ့တော့မုံစစိရိနာအားကောင်းတယ်လို့ခေါ်တယ်ဒီပိသုဝတုတွေလူတန်းပြီးတဲ့နောက်ပိုင်းမှာလည်းပဲကိုယ့်ရဲ့အလူဒါနကိုအကြောင်းပြုပြီးတော့ပြန်ပြီးတော့တွေးလိုက်တိုင်းတွေးလိုက်တိုင်းစိတ်ထဲမှာဝမ်းမြောက်ဝမ်းသာတွေဖြစ်ရမယ်ပီတိတွေတဘာဝဖြစ်ရမယ်အပရစေနာတွေအင်းကောင်းအားကောင်းဖြစ်စေရတယ်တဲ့ဒီပုဗ္ဗစေနာမုံစစေနာအပရစေနာ၃ပါးအင်းကောင်းအားကောင်းနဲ့ဖြစ်ပြီဆိုလို့ရှင်တော့ဒုတိယအင်္ဂါပြည့်စုံသွားပြီအင်္ဂါဘယ်နှပါးရသွားပြီလဲနှစ်ပါးရသွားပြီ။နောက်တတိယအင်္ဂါကကိုလူတဲ့အလူခံပုဂ္ဂိုလ်ကခီနာတဝလို့ခေါ်တဲ့အာသောဂုံခန်းတဲ့ယဟန္တာအရှင်မြတ်ကြီးဖြစ်ရမယ်တဲ့။နံပါတ်3ကဘာလဲလဲ။ယဟန္တာအရှင်မြတ်ကြီးဖြစ်ရမယ်။အလူခံပုဂ္ဂိုလ်ကနော်။အာသောဂုံခန်းတဲ့ယဟန္တာပုဂ္ဂိုလ်ကြီးဖြစ်ရမယ်တဲ့။နောက်စတုထချက်ကအရေးကြီးတယ်။အာသောဂုံခန်းနဲ့ယဟန္တာအရှင်မြတ်ကြီးပင်ဖြစ်လင့်ကစားတာမန်အချိန်မိမိတို့လူတန်းမိရင်တော့ဒီဘဝမှာလည်းအဲ့ဒီဒါနကုသိုလ်အကျိုးမပေးနိုင်ဘူးတဲ့အဲ့တော့ဘလို့အချိန်မှာလူတန်းမှလည်းလို့ဆိုရင်အာသောဂုံခန်းနဲ့ယဟန္တာအရှင်မြတ်ကြီးကဏိရောဓသမာပတ်ကိုဝင်စားပြီးတော့ထမြောက်လာတဲ့အချိန်ဖြစ်ရမယ်တဲ့ဏိရောဓသမာပတ်ဝင်စားရမှထမြောက်လာသည့်အချိန်ဖြစ်ရမယ်အဲ့တော့ယဟန္တာရှင်မြတ်ဒီဆိုတာအချိန်တိုင်းဏိရောဓသမာပတ်ကမဝင်စားကြဘူးယပန်ယကကြောင်းကြမဲ့အေးရအေးကြောင်းလေးတပါးတဲ့တိတ်တိတ်ဆိတ်ဆိတ်လေးနေခြင်းတဲ့အချိန်ဒီသာလင်သူတို့ကနိဗ္ဗာန်ကိုအာရုံပြုပြီးတော့ဏိရောဓသမာပတ်ဝင်စားပြီးတော့နေတာဏိရောဓသမာပတ်ကလည်းပဲဝင်စားပြီဆိုရင်အနည်းဆုံး9ရက်လောက်သူကဝင်စားတခါထိုင်လိုက်ပြီးဒီမလင်ခွေပြီးတော့ခါပြောင်းပြောင်းကောင်းတဲ့တဲ့မိမိရဲ့စိတ်ကိုနိဗ္ဗာန်ကိုအာရုံပြုပြီးတော့ဏိရောဓသမာပတ်ဖလားသမာပတ်ကြီးဝင်စားလိုက်ပြီဆိုရင်ဒီခန္ဓာကိုယ်ဣရိယာပုတ္တရာမလုံးမချက်တော့ဘူးဘလောက်ထိကြာလဲဆိုရင်9ရက်တိုင်တိုင်ကြာတယ်9ရက်ပြည့်ပြီဆိုလို့ရှင်တော့လူတို့ရဲ့အသက်ကထမင်းရဲ့အသက်က9ရက်ပဲရှိလို့မို့9ရက်ထက်လည်းပိုပြီးတော့ဝင်စားလို့မရဘူးနော်ခန္ဓာကိုယ်ဣရိယာပုတ္တိမြတ်တာဖို့ရန်အတွက်9ရက်လောက်ပဲဝင်စားရတယ်အဲဒါကြောင့်မို့အဲ့ဒီဏိရောဓသမာပတ်ကိုဝင်စားပြီလို့ထလာတဲ့ယန္နာအရှင်မြတ်ကြီးကိုလူတန်းရမယ်တဲ့။တာမန်ယန္နာရှင်မြတ်ကြီးတွေလူတန်းရုံနဲ့အင်္ဂါမပြည့်စုံဘူး။အဲ့တော့အင်္ဂါဘယ်နှပါးတယ်လဲ။၄ပါးစင်ကြတန်ရှင်အပြည့်ကင်းတဲ့ပစ္စည်းဝတ္ထုဖြစ်ရမယ်။ပုဗ္ဗစေတနာ၊မုံစစေတနာ၊ပရစေတနာတွေအားကောင်းရမယ်။ယန္နာအရှင်မြတ်ကြီးဖြစ်ရမယ်။ယန္နာရှင်မြတ်ကြီးကလည်းပဲနိရောဓသမာပတ်ကနေဝင်စားပြီးတော့ထလာတဲ့အချိန်ဖြစ်ရမယ်။အဲ့ဒီအင်္ဂါ၄ပါးနဲ့အညီပြုမိတဲ့ဒါနကုသိုလ်ရှင်ကတော့ဘဝမကူးဘူးတဲ့ဒီဘက်ဘဝမှာပဲချမ်းသာဒုက္ခမှန်သမျှတွေကိုစံစားခံစားရတဲ့ပုဂ္ဂိုလ်ဖြစ်တတ်ပါတယ်တဲ့။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလက်ထက်တုန်းကအရှင်သာရိပုတ္တရာမထေရမြတ်ကြီးတပါးရှင်သာရိပုတ္တရာမထေရဆိုတာအာလုံးသောယောဂီတော်စင်တွေလည်းပဲကြာဘူးနာဝါရှိကြမှာပါနော်အဂတာဟောကမထေရမြတ်ကြီးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ရတော်ရန်အဂတာဟောကအရှင်မြတ်ကြီးဒီရှင်သာရိပုတ္တရာမထေရမြတ်ကြီးကတနေ့မှာဏိရောဓသမာပတ်ဝင်စားတော်မူတယ်ဏိရောဓသမာပတ်ဝင်စားလိုက်တာတဲ့ခွန်ရပြည့်တဲ့အခါမှာဏိရောဓသမာပတ်ကထုံးစံတိုင်းပဲထလာတယ်ထလာတဲ့အခါမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကဆင်ញင်တော်မူတယ်။ဏိရောဓသမာပတ်ကထလာပြီဆိုရင်သူတို့ကလည်းပဲအလဟတအဖြစ်မကံဘူးတယောက်ယောက်ကိုတော့ချီးမြှောက်လာရမှသူတို့စိတ်ထဲမှာကြည်နပ်။အဲ့တော့ငါဒီနေ့ဘယ်ပုဂ္ဂိုလ်ကိုချီးမြှောက်ရရင်ကောင်းမလဲလို့ဒေဝသကုညာကြီးနဲ့ဆင်ញင်လိုက်တာစဉ်းစားလိုက်တော့ဓာစကြိုမျိုးထဲမှာတထေးကြီးအိမ်မှာကန့်နေတဲ့မောင်ဘုံနာတို့မယ်ဘုံနာတို့ဇနီးမောင်နှံကိုတွားပြီးတော့မြင်တယ်သူရဲ့ညာနဲ့မှလာပြီးတော့မောင်ပုံနာမယ်ပုံနာဇနီးမောင်နှံတွေလာပြီးတော့ပေါ်တဲ့အတွက်ရှင်သာရိပုတ္တရာမထေရမြတ်ကြီးကမနက်ခင်းမိုးလင်းတာနဲ့တပိတ်သင်္ကန်းတွေကိုပြင်းစင်ပြီးတော့ မောင်ပုံနာကြီးလဲထွန်းနေတဲ့သူ့ရဲ့တတိပိုင်ဆိုင်တဲ့လက်ွက်ကြီးကိုထွန်းနေတဲ့လဲတော်ကိုဥတီပြီးတော့ရှောက်သွားလိုက်တာလက်ွက်နဲ့လည်းရောက်ရောအရှင်သာရိပုတ္တရာမထေရမြတ်ကြီးကိုမြင်တော့မောင်ပုံနာလို့ခေါ်တဲ့လေသမားကြီးကជីညူလွန်းလို့ဆိုပြီးတော့သူ့ရဲ့လက်ကင်းတဲ့ကိုခဏပင့်တယ်နေရာတိုင်းကနေခင်းချင်းပြီးတဲ့တစ်ပင်လေးအောင်မှာနေရာတိုင်းကခင်းချင်းပြီးတဲ့နောက်ပိုင်းမှာအရှင်သာရိပုတ္တရာမထေရမြတ်ကြီးကထိုင်တော်မူထိုင်ပြီးတဲ့အခါသူရဲ့လက်ထက်မှာပွေလာတဲ့တပိတ်ကိုဒီမောင်ပုံနာလို့ခေါ်တဲ့လယ်သမားကြီးကိုနှံ့ပေးတယ်တဲ့ပြီးတော့မောင်ပုံနာလို့ခေါ်တဲ့လယ်သမားကလည်းပဲအလိုက်တတိနဲ့တပိတ်ပေးတာဟာဒါမထေမြတ်ကြီးမျက်နာသိရေခန့်ခိုင်းတာပဲဆိုပြီးတော့သူရဲ့လယ်တော်ဘေးမှာရှိတဲ့ရေအိုင်လေးတိုင်ဟန်ကနေပြီးတော့ကြည်လင်တန်ရှင်းတဲ့ရေကြီးလေးတွေတပိတ်နဲ့ခတ်လာပြီးတော့မျက်နာသိတော်ရေကတ်တယ်ပြီးတော့ကမှအစ်စ်ပင်ကနေပြီးတော့တကိုင်းလေးတွေချိုးပြီးတော့ဒံဘူးသွားတိုက်ဖို့ရတဲ့ဒံဘူးကတ်တယ်။မျက်နှာသိရည်နဲ့ဒံဘူးဆက်ကပ်ပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးမှညီညီလေးထိုင်နေတဲ့အချိန်ရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းပဲစဉ်းစားတယ်။ဒီအချိန်မှာဆိုလို့ရှိရင်ဒီမောင်ပုံနာရဲ့ကတော်မေပုံနာဘာလုပ်နေသလဲလို့လှမ်းကြည့်တော့သူကချက်တုံးပြုံတုံးရှိသေးတာအိမ်မှာသူ့ရဲ့လင်းတော်မောင်မောင်ပုံနာထုံရက်ပြီးတော့မောပန်းနေတဲ့အချိန်ရောက်ရင်ထမင်းစားဖို့ထမင်းတုပ်တွေပြင်ဆင်ဖို့ရအတွက်ချက်ပြုတ်နေအဲ့ဒါနဲ့ခဏတပြုတ်ရှင်သာရိပုတ္တရာမထေရမြတ်ကြီးဟာတင့်မအောင်ပါပဲဖလားသမပတ်လေးဝင်စားပြီးတော့ညင်ညင်းလေးထိုင်ပြီးတော့သတင်းတုပ်နေတယ်အချိန်တော်တော်ကြာလာမှနေလေးတော်တော်လေးထွက်လာပြီးဆိုမှလှမ်းပြီးတော့ကြည်လိုက်တဲ့အခါမှာမောင်ပုံနာရဲ့ကတော်မဲပုံနာကထမင်းတုပ်လေးပြင်ပြီးတော့ခေါင်းပေါ်မှာရွက်ပြီးတော့ရာဇဝတ်မျိုးတွေကနေမြို့ပြင်ကိုထွက်လာပြီးသူ့ရဲ့လင်းတော်မောင်ယောက်ျားမောင်ပုံနာစီထမင်းပို့ဖို့ဆိုပြီးတော့ထွက်လာတဲ့အချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းပဲဒီချိန်ကတော့ငါသွားဖို့ရာတင့်တော်တဲ့အချိန်ပဲဆိုပြီးတော့မောင်ပုံနာစီကသပိတ်လေးကိုယူပြီးတော့တင်ငန်းယုံပြီးတော့ရာဇဂျိုမြို့ကိုဥတီပြီးတော့ကြွသွားတယ်တဲ့အဲ့တော့မောင်ပုံနာရဲ့လေကင်းကနေထွက်သွားရာဇဂျိုမြို့မရောက်ခင်လမ်းကူးလမ်းမှာခုနမဲပုံနာထမင်းထုတ်လာဖို့တဲ့မဲပုံနာနဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးလမ်းမှာဆုံးတယ်။လမ်းမှာဆုံးတဲ့အခါမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကိုမြင်လိုက်တာနဲ့တပြိုင်နက်မေဘုံနာကလည်းပဲထမင်းတုပ်လေးကိုချပြီးတော့ရှ िख ုဝချကတော့တယ်။ကတော့ပြီးတာနဲ့တပြိုင်နက်သူ့မှာလူစရာတန်းစရာဘာပါလဲလို့စဉ်းစားလိုက်တော့ထမင်းတုပ်ပဲပါတာထမင်းတုပ်ကလည်းဘာမှမပါဘူး။အဲ့တော့ဒီထမင်းတုပ်ကလည်းပဲသူ့ရဲ့လင်းတော်မောင်မောင်ဘုံနာစားဖို့ဆိုချက်လာတာ။ကဲထမင်းကပြန်ချက်လို့ရတယ်ဒီလိုအရှင်သခင်မြတ်ကြီးတွေဖူးမြော်ဖို့ရမလဲဘူးအဲ့တော့အရှင်မြတ်ကြီးကငါလက်ထက်မှာလူဖို့တန်းဖို့ပစ္စည်းဝတ္ထုပါနေတဲ့အချိန်ဖြစ်တာကြောင့်တခါတည်းငါလူတန်းလိုက်မယ်ဆိုပြီးတော့စိတ်ဆုံးပြတ်တဲ့ချပြီးတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးကိုထမင်းတို့ဖွင့်ပြီးတော့ဆွန်းလောင်းဖို့ပြင်တယ်တဲ့ဆွန်းလောင်းဖို့ပြင်တဲ့အခါမှာအရှင်သာရိပုတ္တရာမထေရမြတ်ကြီးကတပေးလေးကိုဖွင့်ပေးတယ်လောင်းလိုက်တဲ့ဆွန်းနေလောင်းလိုက်တဲ့ထမင်းနေတဝက်လောက်လည်းရောက်ရောအရှင်သာရိပုတ္တရာမထေရမြတ်ကလက်လေးကပြတယ်တော်ပြီတဲ့တပါးသာလုံလောက်ပြီတော်ပါတော့ဆိုပြီးတော့ရခိုင်းတာအဲ့ဒီလိုရခိုင်းတဲ့အခါမှာမေဘုံနာကအရှင်ဘုရားတပည့်တော်တို့ကိုဒီဘဝအတွက်မချီးမြှောက်ပါနဲ့ဖေဗျာတပည့်တော်ချက်လာတဲ့ဒီထမင်းကတယောက်စာပဲရှိပါတယ်အကုန်လုံးသာချီးမြှောက်တော်မူပါတန်ត្រာအတွက်သာချီးမြှောက်တော်မူပါဗျာဆိုပြီးတော့ပါလာတဲ့ထမင်းနေအကုန်လုံးလောင်းချလိုက်တယ်တဲ့ပြီးမှပါလာတဲ့ဟင်းဒီအကုန်လုံးတပိတ်ထဲမှာလောင်းလူပြီးတော့အရှင်ဘုရားတို့သိမြင်တဲ့တရားသူတရားမြတ်တွေကိုတပိတော်လည်းပဲတပိတော်တို့လည်းပဲသိမြင်ရပါလို့ဤဆိုပြီးတော့ဆူတောင်းဆူတောင်းပြီးတဲ့နောက်ပိုင်းမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကအေဝံဟောတုကဲမေဘုံနာတောင်းတဲ့ဆူနဲ့ပြည့်ပါစေဆိုပြီးတော့ဆူပေးပြီးတော့ရှေ့ဆက်ကြွရှင်နာမကြီးအိုင်လေးတိုင်တွေ့တော့အဲ့ဒီရေအိုင်ပေးမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကဆွမ်းဖုံးပေးတယ်ဆွမ်းဖုံးပေးပြီးတဲ့နောက်ပိုင်းတပိတ်တွေကိုဆေးကြောပြီးတော့ရာဇဂျိုမြို့ဝေလူဝန်ကျောင်းတော်ကိုပြန်ကြွသွားတယ်တဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးပြန်ကြွသွားတော့မေဘုံနာကလည်းပဲထမင်းရံကုံသွားပြီဆိုတော့အိမ်တစ်ခေါက်ပြန်သွားရာဇဂျိုမြို့တက်ကိုတော်တော်တော်နဲ့ပြန်သွားပြီးတော့ဆန်တွေကိုရှာရလာတဲ့ဆန်တွေကိုပြန်ပြီးတော့အများဆုံးချက်ရတယ်ချက်ပြီးမှထမင်းနေတယောက်စာပြန်ပြင်ပြီးမှထမင်းတို့လေးထုတ်ပြီးတော့တော်တော်တော်နဲ့ရာဇဂျိုမြို့ကနေသူ့ရဲ့လင်းတော်မောင်မောင်ပုံနာရှိတဲ့လေတော်တဲ့ကိုလိုက်လာတယ်တဲ့အဲ့ဒီအချိန်မှာမောင်ပုံနာကလည်းပဲထမင်းတို့ကရောက်မလာဘူးလဲထွန်းရတာမောနေပြီနေကြီးကလည်းပူလာပြီခနာကူကပင်ပန်းနေတော့ကဲငါရဲ့မိမလေးမလာခင်က ခဏတစ်ဖြုတ်အပင်အောက်မှာထုံဖြုတ်ပြီးတော့နာအောင်မယ်ဆိုပြီးတော့တစ်ပင်အောက်မှာခဏလဲနေတဲ့ဗိုက်စာစာနဲ့မောမောပန်းပန်းနဲ့လဲနေအဲ့ဒီချိန်မှာပဲသူလဲလို့မှမကြသေးဘူးသူ့ရဲ့အမျိုးသမီးကရောက်လာတယ်ရောက်လာတော့ဩတဲ့လင်းတော်မောင်ကြီးကတော်တော်ပင်မနေပြီနဲ့တူတယ်ထမင်းနေလဲတော်တော်စားနေပြီနဲ့တူတယ်တော်ကြငါထမင်းတို့လာဖို့ဒါနောက်ကြလာကြည်လားဆိုပြီးတော့ငါ့ကိုရိုက်နေရင်စိတ်ဆိုးနေရင်ဒုက္ခငါလောက်ခဲ့တဲ့ကုသိုလ်တွေလက်ကားဖြစ်သွားလိမ့်မယ်အဲ့တော့ तू စိတ်မဆိုးခင် तू မရိုက်ခင်ကြိုတင်ပြီးတော့အဝေးကနေလှမ်းပြီးတော့អော်ပြောမှဖြစ်မယ်ဆိုပြီးတော့မေဘုံနာလေးကအဝေးကနေလှမ်းပြီးတော့អော်ပြီးတော့ပြောတဲ့မောင်တော်ဘုံနာကြီးဒီကနေ့ကတော့ငါတို့ရဲ့အရှင်သခင်အရှင်သာရိပုတ္တရာမထေရမြတ်ကြီးကိုလမ်းမှာဖူးမြော်တဲ့အတွက်လင်းတော်မောင်ဘုံနာအတွက်ချက်လာတဲ့ထမင်းတွေကိုရှင်သာတိပုတ္တရာကြီးကိုလူတန်းလိုက်ရပြီအဲ့ဒီအတွက်ဝန္တာဝန္တာဝမ်းမြောက်ဝန္တာဖြစ်ဝမ်းမြောက်ဝန္တာဖြစ်ပါဒါကြောင့်မို့နည်းနည်းထမင်းပုတ္တရာနောက်ကျသွားတယ်ဆိုပြီးတော့သူနောက်ကျတဲ့အကြောင်းလေးကိုလှမ်းပြီးတော့ပြောတော့မောင်ဘုံနာကလည်းပဲဝန္တာသွားတယ်ပြီးသူအနာမှာရောက်လာတဲ့ဇနီးကိုသူကလည်းပဲပြန်ပြီးတော့ပြောတယ်အေးအရှင်မတဲ့ငါလည်းပဲဒီနေ့အကန်ကောင်းထောက်မောက်စွာငါတို့ရဲ့အရှင်သခင်ကိုတော်မြတ်ကြီးဒီလယ်နဘေးမှာလာပြီးတော့မတက်ရနေလို့ပင့်ပြီးတော့တဲ့ဒံဘူးနဲ့မျက်နှာတည်ကတ်ခွင့်ရလိုက်တယ်အဲ့ဒီအတွက်မင်းလည်းပဲသာဓုခေါ်ဆိုပြီးတော့လင်မယားနှစ်ယောက်ဝမ်းမြောက်ဝမ်းသာနဲ့ထမင်းတို့လေးဖြီးပြီးတော့ထမင်းစားကြတယ်ထမင်းစားပြီးတဲ့နောက်ပိုင်းမှာခန္ဓာကိုယ်ကပင်ပန်းနောက်ကျပြီးမှစားတဲ့အတွက်ကြောင့်မို့တဲ့မောင်ပုံနာကမောမောပန်းပန်းနဲ့သူ့ရဲ့အမျိုးသမီးရင်ခွင်ထဲမှာခေါင်းလေးချပြီးတော့အိတ်လိုက်တာလင်မယားနှစ်ယောက်လုံးတေးတမောနဲ့အိတ်ပြောသွားကြအိပ်ပြောတဲ့အချိန်မှာဇက်ကနေမောင်ပုံနာကနိုးလာနိုးလာတော့သူကမျိုးလုံးတွေဖွင့်ကြည့်တော့သူလဲထွန်ထားတဲ့ဒီလေခဲတွေထေးရဲခဲတွေကအကုန်လုံးဝါဝင်းတဲ့ချွေစင်းနေဖြစ်တယ်အဲ့ဒါကိုသူကအဲ့ချိန်မူလနဲ့မို့မျက်စိကအိမ်မုံဆုံးမွားကြောင်းမို့ဒီဟာတွေကိုငါရွှေတွေလို့ထင်နေတာလားမသိဘူးဆိုပြီးတော့သူ့ရဲ့အမျိုးသမီးမေပုံနာကိုနှုတ်ပြီးတော့ပြောတယ်အရှင်မထားသမ်းပါဦးငါတို့ရဲ့လဲတွေငါတို့ရဲ့လဲတဲ့မှာရှိတဲ့ထေးခဲတွေမြေခဲတွေကအကုန်လုံးရွှေရောင်တွေပေါက်နေပြီအဲ့ဒါရွှေတွေမှဟုတ်ရလားမသိဘူးရှင်မကြည်သမ်းပါဆိုတော့မေဘုံနာကြည့်တော့လည်းပဲရွှေရောင်အစင်းဝါဝင်းတဲ့ဒီမြေခဲတွေပဲတွေ့ဟာအဲ့ဒါဆိုလို့ရှင်သိကြအောင်တို့နှစ်ယောက်ထပြီးတော့ထဲခဲတခဲလောက်မြေခဲတခဲလောက်ကောက်ပြီးတော့ဒီထုံလုံးကြီးကိုကောက်ပြီးတော့ရိုက်မယ်ဆိုပြီးတော့ရိုက်ခွဲလိုက်တဲ့အခါမှာမြေမုံနေမဟုတ်ဘူးတဲ့ရွှေမုံနေပဲထွက်လာတာအဲ့ဒီကြမှအေးတို့ဒီကနေ့တို့လင်မယားနှစ်ယောက်ပြုတ်ခဲ့တဲ့ဒီအလူဒါနာကတော့တို့ဒီနေ့ပဲအကျိုးပေးပြီဆိုပြီးတော့နှစ်ယောက်လုံးဝမ်းသာအားရနဲ့ဒီရွှေတွေကိုတို့သိမ့်လည်းမသိမ့်နိုင်ဘူးအဲ့တော့မလုပ်ကြမလဲဆိုပြီးတော့တိုင်မင်တော့ရာဇကြိုမြို့ကိုစိုးမိုးအုပ်ချုပ်မင်းလုပ်နေတဲ့ဗိမ့်ပိသာသာဘရင်ထံသွားပြီးတော့တရဦးတင်မယ်ဆိုပြီးတော့ရွှေခဲတွေကိုတဲ့သူတို့ရဲ့ထမင်းထုတ်ထဲမှာထဲအပြည့်ထည့်ပြီးတော့တည်သွားတယ်အဲ့တော့ဗိမ့်ပိသာသာမင်းကြီးရဲ့ရှေ့မှာရောက်တဲ့အခါမှာသူတို့ရဲ့အကြောင်းတွေပြောပြတယ်မနေ့တုန်းကရှင်သာရိပုတ္တရာမထေရမြတ်ကြီးကိုကျွန်တော်မျိုးတို့လင်မယားနှစ်ယောက်ဆွမ်းလဲလူတန်းလိုက်တယ်မျက်နှာတည်ဓာမှုတွေလည်းပဲကတ်လိုက်တယ်အဲ့ဒီကုသိုလ်ကံစေတနာအဲ့ဒီဒါနစေတနာတွေရဲ့အကျိုးကြောင့်တဲ့ဒီကနေ့ပဲကျွန်တော်တို့လယ်ထဲမှာထွန်ထားတဲ့ထဲခဲတွေထွန်ခဲတွေကရွှေတွေအကုန်လုံးဖြစ်ကုန်တဲ့အရှင်မင်းမြတ်အဲ့ဒါနဲ့ဗိမိတ္တရာမင်းကြီးကလည်းပဲသူ့ရဲ့နန်းနန်းသားတွေကိုလဲတွေနဲ့သွားပြီးတော့တိုက်ခိုင်းတယ်အဲ့ဒီလေတဲ့ရောက်တဲ့ခါမှာနန်းသူနန်းနေသားတွေကတိုက်တဲ့ခါမှာငါတို့ဘရင်ကြီးပိုင်ဆိုင်နဲ့ရွှေတွေဆိုပြီးစိတ်ထဲကနေပြီးတော့မှတ်ပြီးတော့သူတို့တိုက်တဲ့ခါမှာသူတို့ကင်လိုက်တိုင်းကင်လိုက်တိုင်းခုနတုန်းကရွှေခဲတွေကမြေခဲတွေပြန်ပြန်ဖြစ်သွားတယ်တဲ့အဲ့ဒါနဲ့ဗိမိတ္တရာရှင်မင်းကြီးရောက်တဲ့ခါမှာအေးမင်းတို့ကဘလို့စိတ်နဲ့ကင်တာလဲလို့မေးတော့ကျွန်တော်မျိုးတို့ကတဲ့အရှင်မင်းကြီးရဲ့ဥစ္စာတွေဆိုပြီးတော့အမတ်တင်ညာနဲ့ကင်တာအဲ့လိုမကံရဘူးဒါငါဥစ္စာတွေမဟုတ်ဘူးမောင်ပုံနာတို့မေပုံနာတွေရဲ့ကုသကံကြောင့်ဖြစ်လာတဲ့ဥစ္စာတွေအဲဒါကြောင့်မို့သူတို့ရဲ့ဥစ္စာအမှတ်တင်ညာနဲ့ပဲဂိုင်းဆိုပြီးတော့ဗိမိတ္တရာမင်းကြီးကပြောမှအဲ့ဒီနန်းနန်းသူနန်းနန်းသားတွေကအဲ့ဒီလိုပြောပြီးတော့ဂိုင်းပြီးတော့တင်မှအကုန်လုံးကရွှေခဲတွေဖြစ်တာအဲ့ဒီလိုနဲ့လဲပေါင်းမြောင်များစွာနဲ့တိုက်ပြီးတော့မင်းနန်းရင်ပြင်မှာချလိုက်တာတဲ့ရွှေဘုံကြီးကအတောင်80လောက်မြင့်သွားတယ်အတောင်80လောက်မြင့်တဲ့ရွှေဘုံဆိုတာတဘုံမှဘယ်သူမှလည်းမမြင်ဘူးအဲ့တော့ဗိမိတ္တရာမင်းကြီးကရာဇဂြိုမျိုးထဲမှာရှိတဲ့မျိုးသူမျိုးသားတွေအကုန်လုံးနန်းတော်မှာဆင့်ပြီးတော့ခေါ်တယ်ဆင့်ခေါ်ပြီးတော့အကုန်လုံးပြိတ္တတ်တွေစုံကြီးပြီးဆိုတာနဲ့တပြိုင်နက်ဒီမျိုးမှာဒီလောက်များတဲ့ရွှေတွေကိုပိုင်ဆိုင်တဲ့သူဘယ်သူရှိလဲလို့မေးတယ်တထေးလောင်းရွေးတာပေါ့အဲ့တော့ဘယ်သူမှတုတ်တုတ်မလုပ်ကြဘူး ဘယ်သူမှပိုင်ဆိုင်တဲ့လူမရှိဘူးလို့လည်းပဲသိရောကဲအဲ့ဒါဆိုလို့ရှိရင်တဲ့ဒီကနေ့ရစပြီးတော့မောင်ပုံနာတို့မဲပုံနာတို့ကိုတို့တထေးရလူပေးမယ်ဆိုပြီးတော့ဗိမိသာသာမင်းကြီးကတထေးတွေဆောင်းတဲ့ထီးပြူကြီးတက်လက်ပေးပြီးတော့တထေးရလူခန့်အပ်လိုက်ခန့်အပ်ပြီးတဲ့နောက်မှာမင်းတို့ရွှေတွေတက်ပြီးတော့မင်းတို့အိမ်နေရာမင်းတို့သွားဆိုပြီးတော့လွတ်တဲ့ခါမှာမောင်ပုံနာပြန်ပြီးတော့ရှောက်တယ်တဲ့ဟာအရှင်မင်းကြီးဒီကနေ့အချိန်ထိကျွန်တော်မျိုးတို့လင်မယားကသူတော်ဘာရဲ့အိမ်နောက်ဖေးမှာအဖီလေးချပြီးတော့နေရတာဘာမြေပိုင်းဝင်းပိုင်းမှာရှိတာမဟုတ်ဘာအိမ်ပိုင်းမှာလည်းရှိတာမဟုတ်ဘူးအဲဒါကြောင့်မို့ကျွန်တော်မျိုးတို့ကိုမြေနေရာလေးတနေရာတော့ပေးပါဆိုပြီးတော့ဗိမိတရာမင်းကြီးကိုတောင်းမှဗိမိတရာမင်းကသူ့ရဲ့နန်းတော်နဲ့မဏိမွေအရာမှာရှိတဲ့ချုံနဲ့ပိပောင်းနေထားနေတဲ့မြေကွက်လတ်တစ်ခုကိုလက်ညှိုးထိုးပြီးတော့အဲ့ဒီနေရာမှာမင်းတို့လင်မယားသွားနေကြီးဆိုပြီးတော့ပြောလိုက်တယ်အဲ့ဒီကြောင့်မှမောင်ဘုံနာတို့မဲဘုံနာတို့ကအလို့သမားတွေခေါ်ပြီးတော့ခနာချုံနဲ့ပေးပေါင်းနေရှင်းပြီးတော့အိမ်နေဆောက်ပြီးတော့နေလိုက်တာတဲ့အဲ့ဒီမှာရာဇဂျူမျိုးရဲ့အကြီးဆုံးတထေးကြီးတစ်ယောက်ဖြစ်သွားတယ်အဲ့တော့ဒီလောက်ချမ်းသာတဲ့တထေးရာသူကြီးတွေမောင်ဘုံနာနဲ့မဲဘုံနာဘာကြောင့်ရတာလဲလို့မေးရင်ဘယ်လိုပြောမလဲသူတို့ပြုလုပ်ခဲ့တဲ့ဒါနမင်္ဂလာတရားကအကျိုးပေးတာမှန်ရဲ့လားဒါနမင်္ဂလာတွေကအဲ့ဒီလိုအကြောင်းအကျိုးညီညွတ်ပြီဆိုလို့ချင်းအင်္ဂါတွေနဲ့ညီညွတ်ပြီဆိုလို့ချင်းတော့နောက်ဘဝတွေမဆောင်တော့ဘူးတဲ့ဒီဘဝမှာလည်းအကျိုးပေးတယ်နော်ဒါကြောင့်မို့ဒီဒါနမင်္ဂလာကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကကြီးပွားကြောင်းချမ်းသာကြောင်းကောင်းမြတ်တဲ့မင်္ဂလာပါတဲ့မိမိရဲ့ဘဝကြီးပွားခြင်းနဲ့မိမိရဲ့ဘဝချမ်းသာခြင်းနဲ့မိမိရဲ့ဘဝအောင်မြင်ခြင်းနဲ့မိမိဘဝတိုးတက်ခြင်းနဲ့ဆိုလို့ချင်းဘာလို့ရမှာလဲလဲဒါနမင်္ဂလာတွေပြည့်စုံအောင်လုပ်ရမယ်မှန်ရဲ့လားဒီဘဘဝမာရင်ကိုအကျိုးပေးခြင်းနဲ့ဒါနတွေဖြစ်ခြင်းနဲ့ဆိုလို့ရှိရင်ဒီအင်္ဂါ၄ပါးနဲ့တတ်နိုင်ဆုံးပြည့်စုံအောင်အထောက်ရမယ်အဲ့တော့ဒီအင်္ဂါ၄ပါးဆိုတာလည်းပဲရှေ့အင်္ဂါ၅ပါးပြည့်စုံအောင်လုပ်ဖို့လွယ်တယ်နော်စဉ္ညတချင်းအပြည့်ကင်းတဲ့ပစ္စည်းဥစ္စာတွေရှာဖို့ရလွယ်တယ်နောက်ကြတော့မလူခင်လူစဲလူပြီးတဲ့နောက်ပိုင်းမှာစေနာသုံးတန်အင်္ဂါအာကောင်ဖြစ်အောင်မိမိတို့ပြုလုပ်ဖို့ရလည်းလွယ်တယ်သို့တော့ရဟန္တာအရှင်မြတ်ကြီးတွေရှာဖို့ဆိုတာတော့မလွယ်ဘူးမှန်လားဘယ်သူမှကိုနှစ်ခုမှငါယဟန္တာပါဆိုပြီးတော့စာကတ်ထားတဲ့ပုဂ္ဂိုလ်ကမရှိဘူးเนาะအဲ့တော့ဘယ်လိုရွေးမလဲယဟန္တာအရှင်မြတ်ကြီးလို့သိတည်ထားအောင်အဲ့ဒီယဟန္တာအရှင်မြတ်ကြီးနိရောဓသမဘတ်ကထားတဲ့အချိန်ဆိုတော့မိမိတို့ဘယ်လိုလင်းနဲ့သိနိုင်မလဲမသိနိုင်ဘူးဟုတ်လားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကတော့စလင်ကဒါနတုတ်တန်တဲ့မှာနိပိထားတယ်တခါတုန်းကမြတ်စွာဘုရားတာဝတိမြို့ဇေတွန်เจ้าမှာသတင်းသုံးတော်မူတဲ့အခိုက်ရှင်သာရိပုတ္တရာရှင်မောဂလံအမှုရှိတဲ့ယဟန်တော်ပေါင်900ကိုတဲ့ဝေလူကန္တကီမြို့မှာနေတဲ့မြို့သူဥဒရာနန္ဒမာတာအမျိုးသမီးကသွန်းကွမ်းဝေယဝိဇ္ဇတွေနဲ့သွန်းခက်ဘဲဘောဇင်းချိုးချင်းရတာဖြားဖြားလေးနဲ့တရားရှင်နဲ့လူဒန်းဆက်ကပ်ပြီးတော့နေတယ်။အဲ့လိုလူဒန်းနေတဲ့အချိန်မှာမြတ်စွာဘုရားကဇေတဝန်ကျောင်းထဲကနေပြီးတော့ဒိဗ္ဗစကုညံနဲ့လှမ်းကြည့်လိုက်။လှမ်းကြည့်လိုက်တော့မြတ်စွာဘုရားသဘောကျသွားတယ်ဩတဲ့သာရိပုတ္တရာမောဂလံအမှုရှိတဲ့အတန်ဃာတော်တွေကိုအင်္ဂါ6ပါးနဲ့ပြည့်စုံတဲ့အလူဒါနာဤတစ်ခုကိုဟောဒီဝေလူကန္တကီမြို့သူနန္ဒမန္တာလေးပြုနေပါပေါ့လားဆိုပြီးတော့သဘောကျလို့မှုသစ္စာပြခြင်းကိုယ်တော်မြတ်ကသူ့ရဲ့ရှိတော်မောင်းမှာထိုင်ပြီးတော့သတင်းသုံးနေတဲ့ယဟန်တော်တွေကိုအမိန့်ရှိတော်မူတယ်တဲ့ချက်သားယန်းတို့ဟိုဝေလူကန္တကီမြို့မှာရှိတဲ့မြို့သူနန္ဒမန္တာကတော့အင်္ဂါ6ပါးနဲ့ပြည့်စုံတဲ့အလူရနာကြီးတခုကိုသာရိပုတ္တရာမောဂလံအမှုရှိတဲ့တန်ဃာတော်ဒီအထံမှာပြုလုပ်နေပြီကွာ။ဟာအဲ့တော့ယဟန်တော်ဒီကခေါင်းထောင်လာပြီ။မြတ်စွာဘုရားအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနသာဘယ်လိုဒါနကိုပြောတာပါလဲဘုရားလို့မေးတော့အေးတဲ့အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနဆိုတာအလူကံပုဂ္ဂိုလ်ဒီဘက်ကအင်္ဂါ3ပါးရှိတယ်ကွ။အလူပိပုဂ္ဂိုလ်ဒီပြည့်စုံရမယ့်အင်္ဂါကလည်းပဲ3ပါးရှိတယ်တဲ့။အလူခံ၃မအလူပေးပုဂ္ဂိုလ်၃မဆိုတော့၃နဲ့လီ6เนาะအဲ့တော့အလူပေးပုဂ္ဂိုလ်တွေပြည့်စုံမဲ့အင်္ဂါ၃မတော့ခုနဦးစင်းပြောခဲ့တဲ့အတိုင်းပါပဲမလူခင်မှာနှစ်သက်ရှင်ပြဝမ်းမြောက်မှုတွေတဘွားဘွားဖြစ်ရမယ်ပုပ္ပစေနာတွေအင်္ဂါအာကောင်ဖြစ်ရမယ်လူတန်ပေကံစွန်ကျက်နေတဲ့အခိုင်မှာလည်းပဲမိမိရဲ့စိတ်လေးကိုကြည်လင်ရှင်ပြဝမ်းမြောက်စေရတယ်လူတန်ပြီးတဲ့အခါမှာလည်းပဲအပရစေနာတွေတဘွားဘွားဖြစ်စေရတယ်တဲ့ငါကတော့ဘယ်နေ့ပဲရဲ့ပဲကျင်းတော့ဗေနီယာမှာဗေပုဂ္ဂိုလ်တွေကိုဘာကုသူတွေဘာတွေကိုလူခဲ့ပြီးပြီဆိုပြီးတော့ကိုယ့်ရဲ့အလူကိုပြန်ပြန်တွေးပြီးတော့နှစ်သက်ရှင်ပြဝမ်းမြောက်မှုပီတိတွေတဘာဘာဖြစ်ရတယ် ဒီငါသုံးပါးနဲ့ပြည့်စုံရင်တော့လူဘေးပုဂ္ဂိုလ်တွေအလူရှင်ပုဂ္ဂိုလ်တွေဘက်ကပြည့်စုံသွားပြီတဲ့အဲ့ဒါဆိုလို့ရှင်အလူခံပုဂ္ဂိုလ်တွေပြည့်စုံမယ်အင်္ဂါသုံးပါးလည်းရှိသေးတယ်တဲ့နံပါတ်၁အလူခံပုဂ္ဂိုလ်တွေပြည့်စုံမယ်အင်္ဂါကဝိတရာဂတဲ့ရာဂကင်းတဲ့ပုဂ္ဂိုလ်တွေဖြစ်ရမယ်တဲ့ရာဂကင်းတဲ့ပုဂ္ဂိုလ်ဆိုတာခုနကတော့ပြောသလိုပဲယန္နာအရှင်မြတ်ကြီးတွေမှာရာဂကအပြည့်အဝကင်းတာအနာဂံတောင်မှရာဂလုံးဝမကင်းသေးဘူးနော်သောတာပန်တက္ကသကံဆိုလို့ရှင်ရာဂတွေပိုရှိသေးတယ်အဲဒါကြောင့်မို့ဝိတသာဂပုဂ္ဂိုလ်ကိုလူတန်းမယ်ဆိုရင်တော့ယဟန္တာတွေကိုရွေးပြီးတော့လူတန်းရလိမ့်မယ်အဲတော့ယဟန္တာဆိုတာလည်းပဲလောကထဲမှာဘယ်သူမှငါယဟန္တာပါဆိုပြီးတော့လိုက်ပြီးတော့ကျင်ညာမောင်းခတ်ပြီးတော့ပြောနေတဲ့လူကလည်းမရှိအခုမှဇာကထားတဲ့ယဟန္တာလည်းမရှိတော့ရွေးရခတ်တယ်အဲတော့မြတ်စွာဘုရားကအေးတဲ့ယဟန္တာမှန်မသိလို့ယဟန္တာမှန်သိအောင်ရွေးဖို့ခတ်တယ်ဆိုရင်တဲ့ဝိတရာဂဝအဲရာဂဝိနည်းယဝပฏิပန္နာဟွန်တိတဲ့အဲ့ဒီလူကံပုဂ္ဂိုလ်ကရာဂတွေကင်းအောင်ကုံအောင်ငြိမ်အောင်ချုပ်အောင်ကြင်ကြံပွားများကြိုးစားနေစေပုဂ္ဂိုလ်ရင်လည်းပဲဖြစ်ရမယ်တဲ့အကယ်၍ရာဂတွေမကင်းသေးဘူးဆိုလို့ချင်းလည်းပဲကင်းအောင်ကုံအောင်ငြိမ်အောင်နဲအောင်ချုပ်အောင်ကြင်ကြံကြိုးစားပွားများအထုတ်နေစေပုဂ္ဂိုလ်ဖြစ်ရမယ်ဒါနံပါတ်1အင်္ဂါပေါ့နော်နံပါတ်2အင်္ဂါကဝိတာဒေါသဝါဟွန်တိဒေါသဝိညာယဝါပฏิပန္နာဒေါသကင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့ဒေါသတွေအပြီးပိုင်ကင်းတာကတော့အနာဂံနဲ့ယဟန္တာနှစ်ပါးပဲရှိတယ်အဲ့တော့အနာဂံကလည်းပဲခုနလိုပဲငါအနာဂံပါလို့ဘယ်သူမှလိုက်ပြီးတော့ပြောမနေဘူးအဲ့တော့ဘယ်သူအနာဂံဘယ်သူယဟန္တာပါဆိုပြီးတော့အလူရှင်ပုဂ္ဂိုလ်တွေကသိနိုင်မှုကခဲရင်းတယ်ဒါကြောင့်မို့မြတ်စွာဘုရားကဒေါသဝိညာယဝါပฏิပန္နာအကယ်၍ဒေါသတွေကင်းတဲ့ပုဂ္ဂိုလ်တွေမိမိတို့မရွေးတတ်ဘူးဆိုရင်တဲ့သောတာတွေကင်းအောင်ကိုအောင်ငင်းအောင်ချုပ်အောင်ကြင်ကြံနေစေပုဂ္ဂိုလ်တွေကိုလည်းပဲလူတန်းရင်အလူခံပုဂ္ဂိုလ်တွေရဲ့အင်္ဂါပြည့်စုံပါလေတဲ့နောက်တစ်ခါနံပါတ်3အင်္ဂါကတော့ဝိတာမောဟဝါဟွန်တိမောဟဝိညာယဝါမတိပန္နာမောဟတွေကင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့မောဟကင်းတဲ့ပုဂ္ဂိုလ်ဆိုတာလည်းပဲတကယ်တော့မောဟကင်းတဲ့ပုဂ္ဂိုလ်လို့ပြောရင်ယန္တာကိုပြောမှသူကသိကြမှာကျန်တဲ့ပုဂ္ဂိုလ်တွေကမောဟအပြည့်အဝမကင်းသေးဘူးသောတာပန်ဖြစ်ပြီဆိုလို့ရှင်တက္ကဒိဋ္ဌိနဲ့ဝိသေကိစ္စဝိသေကိစ္စလို့ခေါ်တဲ့မောဟတစ်စိတ်တစ်ပိုင်းတော့ကုန်သွားပြီပေါ့တက္ကဒကံဖြစ်ပြီဆိုလို့ရှင်လည်းပဲမောဟတွေနည်းနည်းပသွားပြီနာဂံဖြစ်ပြီဆိုလို့ရှင်လည်းပဲမောဟရှိသေးတာပဲဥဒိစ္စမောဟအကုသိုလ်ကရှိသေးတယ်ဒါကြောင့်မို့ယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်ကသာလျင်မောဟကင်းတဲ့ပုဂ္ဂိုလ်လို့ပြောမှသိကြမှာအဲ့တော့ယန္နာဆိုတာလည်းပဲသိဖို့ရမလွယ်ဘူးရွေးဖို့ရမလွယ်ဘူးဒါကြောင့်မို့မြတ်စွာဘုရားကအေးတဲ့ယန္တာအရှင်မြတ်ကြီးတွေမောဟကင်းတဲ့ပုဂ္ဂိုလ်ကိုမရွေးတတ်ဘူးဆိုရင်မောဟဝိနည်းယဝပฏิပန္နာမောဟတွေကင်းအောင်ကုံအောင်ညှင်းအောင်ချုပ်အောင်ကြင်ကြံပွားများကြိုးစားအားထုတ်နေစေပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်တဲ့အဲ့ဒီလိုရာဂဒေါသမောဟတွေကင်းအောင်ကုံအောင်ညှင်းအောင်ချုပ်အောင်ကြင်ကြံနေစေပုဂ္ဂိုလ်တွေကိုလူတန်းပြီဆိုလို့ရှင်တော့အလူခံပုဂ္ဂိုလ်ရဲ့အင်္ဂါကလည်းပဲပြည့်စုံသွားပြီတဲ့အင်္ဂါ၆ပါးမှတ်မိပြီလားအဲ့ဒီအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကစလင်ကုဒါနလို့ခေါ်တယ်။ပါဠိလိုပြောရင်တော့စလင်ကုဒါနအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနအဲ့ဒီအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနကိုတဲ့ပုဂ္ဂိုလ်တရားယောဂပြုမိပြီဆိုလို့ရှင်တော့ဒီဒါနကုသိုလ်ကံရဲ့အကျိုးတရားတွေကိုဘယ်၍ဘယ်မျှလို့ဘလူးမှမယီနိုင်ပါဘူးတဲ့နောက်ဆုံးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတောင်မယီတွက်နိုင်ဘူးတဲ့သူရတပညုတညာတော်ကြီးနဲ့ဘလောက်ပဲလိုက်ပြီးတော့ရည်ရည်ဒီတာနဲ့ရဲ့ကုသိုလ်ကံရဲ့အကျိုးတရားတွေကလူဘဝဘယ်နှဘဝအကျိုးပေးပါမယ်နတ်ဘဝဘယ်နှဘဝအကျိုးပေးပါမယ်လူချမ်းသာဘလောက်ခံစားမယ်နတ်ချမ်းသာဘလောက်ခံစားမယ်ဈာန်ချမ်းသာမချမ်းသာဖူချမ်းသာတွေဘလောက်ဒီခံစားရမယ်ဆိုပြီးတော့တပညုတညာတော်ကြီးနဲ့တောင်မှရည်တော်ချင်းကမစွမ်းနိုင်ပါဘူးတဲ့။ဘာဖြစ်လို့လဲဆိုလို့ချင်းအကျိုးပေးတဲ့အကျိုးတရားတွေကများလွန်းလို့တဲ့။မှန်ရဲ့လား။ဥပမာမြတ်စွာဘုရားရှင်ကိုရောမြတ်ကဥပမာဘာနဲ့ပြလဲလို့ဆိုရင်ဥပမာယောက်ျားတစ်ယောက်ကပင်လယ်ကြီးထဲမှာရှိတဲ့ရေတွေကိုပြီးတောင်းတောင်းနဲ့ချင့်မယ်ဆိုလို့ရှိရင်ဟောဒီပင်လယ်ထဲမှာတော့ရေတွေပြီးတောင်းဘယ်နှတောင်းရှိတယ်ပြီးတောင်းပေါင်းတသိန်းရှိတယ်တသန်းရှိတယ်တကလေးရှိတယ်စသည်အားဖြင့်ရေတွက်လို့ရပါမလားမရဘူးဘာဖြစ်လို့လဲလို့ဆိုရင်ရေတွေကများလွန်းလို့ပင်လယ်ထဲကရေမပြောနဲ့နော်မူးကြောင်လေးတွေတဲ့ကရေတောင်မှရေဖို့မလဲဘူးမှန်ရဲ့လားဒီအရာဝတီမြေထဲကရေလည်းပဲရေလို့မရဘယ်နှပြည့်ရှိတယ်ဘယ်နှတောင်းရှိတယ်ဘယ်သိပ္ပံပညာရှင်မှမရေနိုင်ဘူးဘယ်ကကူလီတာနဲ့မှလည်းတွက်လို့မရဘူး မှန်ရလားဘာဖြစ်လို့လဲလို့ပြောရင်ရေတွေကတိတ်ပြီးတော့များလွန်းလို့တဲ့ဒါကြောင့်မို့မရေတွက်နိုင်တဲ့အစုံအဲ့ဒီရေတွေကိုဘယ်လိုခေါ်လဲလို့ဆိုတော့မဟာဥဒကခန္ဓာတော်ဒီဝသင်္ချံကိစ္စတိရေအစုအများကြီးလို့ပဲခေါ်ရပါလိမ့်မယ်တဲ့အဲ့ဒီရေတွေကိုမရေတွက်နိုင်တယ်လို့ဒီအင်္ဂါ6ပါးနဲ့အညီပြည့်စုံအောင်ပြုလုပ်ထားတဲ့အလူရှင်ရဲ့ဒါနကုသိုလ်ကလည်းပဲဒါနမင်္ဂလာကလည်းပဲလူဘဝနဲ့ဘဏဘဝခံစားမယ်နတ်ဘဝနဲ့ဘဏဘဝခံစားမယ်ယမဘဝနဲ့ဘဏဘဝခံစားမယ်ဘဏကဘာခံစားမယ်စသည်အားဖြင့်ဘယ်လိုနည်းနဲ့မှရည်တွက်လို့မရနိုင်လို့မို့တဲ့ကုသိုလ်ကောင်းမှုအစုအများကြီးလို့ပဲမှတ်ရပါလိမ့်မယ်တဲ့မှန်ရလားဒါကြောင့်မို့ဒီအင်္ဂါရီနဲ့ပြည့်စုံအောင်အလူတစ်ခုလုပ်ပြီဆိုရင်လုံတတ်ဖို့အရေးကြီးတယ်နောက်ပြတော့ဒီအင်္ဂါရီနဲ့အညီပြုလုပ်ခဲ့တဲ့ပန်းတယ်လေးတယောက်အကြောင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလက်တတော်မှာရှိခဲ့ဘူးတယ်နော်သူ့ရဲ့နာမည်ကသူမနပန်းတယ်တဲ့တချို့လည်းပဲကြားဘူးရင်ကြားဘူးကြလိမ့်မယ်နော်အဲ့ဒီသူမနပန်းတယ်ကလည်းပဲတနေ့တနေ့ပန်းညာမှာသွားပြီးတော့ဇပယ်ပန်းလေးတွေဇွန်ပန်းလေးတွေခူးပြီးတော့ရလာတဲ့ပန်းလေးတွေကိုကိုယ်တီကုန်းပြီးတော့ဟိုနာဒီနာမှာဟိုလန်းဒီလန်းဟိုအိန္ဒီအိန္ဒီမှာလိုက်ပြီးတော့ရောင်းရအဲ့ဒီလိုနဲ့တနေ့မှာနကင်းမိုးလင်းပန်းလေးခုလာပြီးတော့ပန်းတောင်လေးကိုထမ်းပြီးတော့တလန်းဝင်တလန်းထွက်ပန်းလိုက်ရောင်းတာသူရောင်းတဲ့လမ်းမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အတန်ကားတော်လေးတဲ့ဆွမ်းခံကြလာတယ်အဲ့ဒီလိုဆွမ်းခံကြလာတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုကြည့်ပြီးတော့သူမနာပန်းတယ်လေးဟာစိတ်ထဲမှာကြည်ညိုတဲ့စိတ်တွေတဖွာဖွာဖြစ်တာပန်းတယ်ဆိုပေမဲ့ပန်းမရောငင် sorryခုနကတော့သူခုလာတဲ့ပန်းတွေကဗိမ္မိတာတာမင်းကြီးကိုတော့တနေ့တနေ့ပန်းရှစ်ကုံဆက်တာရတယ်။ပန်းရှစ်ကုံပူဇော်ရတယ်ဆက်တာရတယ်။အဲ့တော့ဗိမ္မိတာတာမင်းကြီးအတွက်ပူဇော်ဖို့ဆက်တာဖို့ဆိုပြီးတော့ခုလာတဲ့ပန်းတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလည်းတွေ့လိုက်ရောလူကျင်တဲ့စိတ်တွေတဖွာဖွာဖြစ်တယ်တဲ့။စွန်ကျဲကျင်တဲ့စိတ်တွေပိတ်ကန့်ကျင်တဲ့စိတ်တွေလူတန်းကျင်တဲ့စိတ်တွေတဖွာဖွာဖြစ်တယ်။ဖြစ်တော့သူကစဉ်းစားရတယ်။ငါဒီပန်းတွေကဗိမ္မိတာတာမင်းကြီးကိုသွားပြီးတော့ဆက်တာမယ်ပန်းတွေအကောကြီးမြတ်စွာဘုရားကငါကစေနာပေါ့လို့လူတန်းလိုက်မယ်ဆိုရင်ဟောဒီဘုရင်ကြီးကငါ့ကိုတံပေးခြင်းလည်းပေးမယ်ဖမ်းခြင်းလည်းဖမ်းမယ်တတ်ခြင်းလည်းတတ်ပြင်မယ်အဲ့တော့ငါဘယ်လိုလုပ်ရရင်ကောင်းမလဲတစ်ဖက်ကလည်းပဲလူကျင်တဲ့စေနာတွေကတဘွားဘွားဖြစ်နေပြီတစ်ဖက်ကလည်းပဲကြောက်ရတယ်အဲ့တော့ဗိမိသာသာမင်းကြီးငါ့ကိုပေးနိုင်ရင်တဲ့ဟောဒီပန်းတွေကိုသူစီဆက်သလိုငါ့ကိုစုချနိုင်ရင်သူစုချတဲ့ပစ္စည်းဥစ္စာတွေနဲ့ငါအတ္တမူအကြောင်းပြုရင်ဒီတဘွားပဲငါချမ်းသာမှာသောနောကထတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဒီပန်းတွေလှူလိုက်မယ်ဆိုလို့ရှိရင်တော့ငါဘဝအတွက်မရေမတွက်နိုင်တဲ့ချမ်းသာဒုက္ခတွေရလိမ့်မယ်လို့အတွေ့ဝန္တာနဲ့တပြိုင်နက်ဗိမိတာမင်းကြီးငါ့ကိုဖမ်းခြင်းဖမ်းပါစေတတ်ခြင်းတတ်ပါစေဆိုပြီးတော့သူ့ရဲ့အတ္တကြီးကိုဆွန့်လွတ်ပြီးတော့ပါလာတဲ့ပန်းရှစ်ကုံကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံလှူဒန်းလိုက်တယ်တဲ့သူလှူဒန်းတဲ့အခါမှာမြတ်စွာဘုရားရဲ့အထက်ကိုသူ့ရဲ့ပန်းကုံတွေပြစ်တင်လိုက်တော့အပေါ်ကနေပြီးတော့ဗိတံမျက်နှာချက်တည်းလိုပဲမြတ်စွာဘုရားဆွမ်းခံကြွတဲ့လမ်းတစ်ချောင်းလုံးအပေါ်ကနေပန်းတွေကနောက်ကလည်းပဲပန်းကုန်းတချို့ဘေးကပန်းကုန်းတချို့ဘေးကနေအရန်အတားပုံစံမျိုးနဲ့မြတ်စွာဘုရားကိုချမ်းရံပြီးတော့ပန်းတွေကလိုက်သွားတယ်တဲ့အဲ့ဒါတွေကြည့်ပြီးတော့သူ့ရဲ့စိတ်ထဲမှာကြည်ညိုတဲ့စိတ်တွေကြည်နူးတဲ့ပီတိစိတ်တွေတဘွားဘွားဖြစ်ပြီးတော့သူကဗိမိတာရာမင်းကြီးထံသွားတယ်ပန်းမပါတော့ဘူးဗိမိတာရာမင်းကြီးထံမိမိတရာမင်းကြီးကပန်းလာဆက်တဲ့ပန်းတယ်ပန်းမပါတော့ကြတော့မေးတော့တာပေါ့ဟဲ့ပန်းတယ်သူမနာငါမှငါအတွက်ဆက်တတ်မဲ့ပန်းတွေကဘယ်မှာလဲရရဝန်သူကလည်းပဲပြန်ပြီးတော့ကြောက်တယ်အရှင်မင်းကြီးကျွန်တော်မျိုးဒီလိုဒီလိုအကြောင်းတွေလမ်းမှာဖြစ်ခဲ့ပါတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလမ်းမှာတွေ့လိုက်တော့ကြီးညိုတဲ့စိတ်တွေတဘွားဘွားဖြစ်လို့တဲ့အရှင်မင်းကြီးအတွက်ယူလာတဲ့ဆက်တတ်မဲ့ပန်းတွေကိုကျွန်တော်မျိုးကြီးတူတန်းမိလိုက်ပါတယ်အဲ့ဒီအတွက်ကျွန်တော်ကိုအပြည့်အဝပေးမယ်ဆိုလို့ရှင်လည်းပဲကြည်ကြည်နက်နက်နဲ့ကြည်ကြည်ဖြူဖြူနဲ့ခံယူပါမယ်ကျွန်တော်မျိုးကြီးတတ်မယ်ဆိုလဲတတ်နိုင်ပါလေအရှင်မင်းကြီးအဲ့ဒီလိုပြောလိုက်တော့ဗိမိတာရာမင်းကြီးဆိုတာအာမန်ဘယင်မဟုတ်ဘူးသောတာပန်အရိယဘယင်ကြီးအရိယဘယင်ကြီးဆိုတော့မြတ်စွာဘုရားကိုသူဒီလောက်ထိကြည်ညိုရစိတ်တွေဖြစ်တယ်ဆိုတော့ဘယင်ကြီးကသဘောကျတာပေါ့ပန်းတယ်လေးရဲ့စေတနာတွေကိုသဘောကျလွန်းလို့ဆိုပြီးတော့ကဲအဲ့ဒါဆိုလို့ရှင်တော့မင်းကငါဓမ္မပြတော့ဘူးတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုမင်းရဲ့အတက်ကိုဆွန့်လွတ်ပြီးတော့လူတန်းရတဲ့တတ္တိကိုငါသဘောကျလို့မင်းကိုစုတွေပေးမယ်ဆိုပြီးတော့စုတွေပေးလိုက်တာ sin shi gong bhi de de. Mien a shi gong. Jung a shi yao. Jung di ga shi yao. Jung ma ga shi yao. Mui a da bhi a ga shi tong. Na bhi jato nan nguyen du a le bhe shi yao. Na bhi jato adi yada jiu miu bhi ma shi de yua bong a le bhe shi yua de. Da bhi ta ka su lu ko la bo. A lo mong shi ku li yi de bhe su bhi do bhi lai ta. Bawa ma gu bu du ma na ban de li di bwa ma bhen. ชวาซาอีဖြစ်သွားတယ်ချမ်းသာဒုက္ခတွေအများကြီးရသွားတယ်เนาะအဲ့တော့အဲ့ဒီသူမနာပန်းတယ်လေးပန်းတယ်လူပြီးတော့ဗိမိတရာမင်းကြီးရဲ့နန်းတော်ကိုသွားတဲ့အချိန်မှာတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကပြောတော်မူတယ်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရှိကနေပြောတော်မူတယ်အရေးအယံကိုနောက်ကပါလာတဲ့အရှင်အာနန္ဒမထေရကမြင်သွားတယ်ဘယ်လိုလို့မြင်လာလဲလို့ဆိုရင်မြတ်စွာဘုရားရှင်တို့ပြောတော်မူလိုက်ပြီဆို က်ရာကြီးပတ်တယ်တဲ့အဲ့ဒီအကြောင်းလေးကိုရှင်အာနန္ဒမထေရမြတ်ကမြင်လိုက်တဲ့အခါမှာမြတ်စွာဘုရားဘာကြောင့်ပြောတော်မူတာလဲဘုရားလို့မေးမေးချောက်တော့မြတ်စွာဘုရားကအာနန္ဒာဟောဒီသူမနာပန်းတယ်လေးအောက်လူတဲ့ပန်းတွေကရိုးရိုးစိတ်နဲ့လူတာမဟုတ်ဘူးကွာတဲ့သူ့ရဲ့စိတ်ထဲမှာဘလို့ဆုံးမြတ်ချက်ချတာလဲဆိုရင်ငါရဲ့အသက်ကိုဗိမိတရာဘုရင်ကြီးကတတ်ချင်တတ်ပါစေဆိုပြီးတော့ဇီဝိတာပရိစ္ဆာကအသက်ကိုစွန့်လွတ်ပြီးတော့လူတန်းတာလောလောကူသူလူတန်းရတာမဟုတ်ဘူးဒါကြောင့်မို့ဟောဒီသူမနာပန်းတယ်လေဒီကပြန်လို့ရှိရင်ခုနပြောတဲ့တပတ်တကဆုရှင်မျိုးတွေသူရလိမ့်မယ်ရပြီးတဲ့နောက်ပိုင်းမှာလည်းပဲဒီဘဝကသေးပြီဆိုလို့ရှိရင်လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာတွေကိုအစုံကြီးဆန်းကြီးခံစားပြီးတော့နောက်ဆုံးသူမနာလိုအမည်ရတဲ့ပိစိကဗုဒ္ဓဖယငန်တစုဖြစ်အောင်ပါလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမိန့်တော်မူလိုက်အဲ့တော့ဒီသူမနာပန်းတယ်လေသူလူတဲ့အလူလေးကတော့ဘာမှမပြောပါတော့ဘူးစပယ်ပန်းကုန်းလေးရှစ်ကုန်းလောက်ပဲလူလိုက်တာတကယ်တမ်းသူရတော့တဲ့အကျိုးတရားတွေကအများကြီးပဲနော်ဒီဘဝတွင်ကိုသူစားလို့မကုန်တော့ဘူးရွာရှိရွာအပိုင်းစားရတော့တာလေဒီရွာတွေကနေထွက်လာမဲ့အခွန်တုပ်တွေသူအကုန်လုံးစားရတယ်ခုနတော့ဆင်းနေရလည်းပဲရှစ်ကောင်မြင်းတွေကရှစ်ကောင်ကျွန်းတွေတက်တက်လုံးပြည့်စုံလို့ကျွေးမဲ့အခါသားတွေအိမ်ပေါ်တွေကလည်းပဲဘုရင်ကြီးကထည့်ပေးလိုက်တယ်နော်အဲ့တော့ဒီဘဝတွင်ကိုရတဲ့အကျိုးတွေကမနည်းဘူးရေတွက်လိုက်ဒီဘဝတွင်မကဘူးတဲ့နောက်ဘဝတွေမှာလည်းပဲလူချမ်းသာနတ်ချမ်းသာတွေအပြင်းပြင်းလန်းလန်းခံစားပြီးနောက်ဆုံးတစ္ဆာလေးပါးတရားတွေကိုကိုတော်တိုင်ထိုးထွင်းသိတဲ့ပိစိကဗုဒ္ဓဖယငန်တစုဖြစ်အောင်ပါလို့မြတ်စွာဘုရားမိန့်တော်မူခဲ့တယ်။အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးမိန့်တော်မူတဲ့ဒါနမင်္ဂလာဆိုတာအဲ့ဒီလိုအကျိုးတရားတွေရနိုင်တယ်ဆိုတာဒီဝတ္ထုတွေကတတ်သိပြနေနော်။မှန်ရဲ့လား။ဒါနမင်္ဂလာတွေကဒါကြောင့်မြတ်စွာဘုရားကဒီအကျိုးတွေကိုမြင်နေလို့မို့ဒါနလူတန်းပေးကံဆုံးကျခြင်းလို့ခေါ်တဲ့ဒါနမင်္ဂလာနဲ့ပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကကြီးပွားပါလိမ့်မယ်ချမ်းသာပါလိမ့်မယ်တဲ့ဒီလိုအတီလင်းဟောကြားတော်မူခဲ့တာနော်ဒါကြောင့်မို့မြတ်စွာဘုရားကိုကိုယ်တိုင်လည်းပဲလူဒါနတွေပြုလုပ်တယ်သူ့ရဲ့သားတွေတမိတွေကိုလည်းပဲချမ်းသာဒုက္ခအဝဝတွေရကြပါစေခံစားကြပါစေဆိုပြီးတော့ဒီချမ်းသာရာချမ်းသာကြောင့်နိလန်ကောင်းတွေကိုရှားဖွေးပြီးတော့မြတ်စွာဘုရားကအခါတင်တိုင်းဟောတော်မူတယ်အခွင့်သာတိုင်းဟောတော်မူတယ်ကိုဒီ38ပြာမင်္ဂလာဆိုတာလောကလူသားတွေအတွက်ဒီဘက်ဘဝတင်ချမ်းသာချမ်းသာကြောင်းနီလန်းကောင်းနေပေးထားခဲ့တာနော်တိုးတော်လည်းပဲနီလန်းကောင်းဒီကနီလန်းနေကိုသိုံနဲ့မရဘူးဥစဉ်အရင်တော့ပြောသလိုပဲဆေးဘူးကြီးတဘူးထုတ်ပြီးတော့မတော်ဘူးထုတ်ပြီးတော့မလိမ့်ဘူးအပေါ်မှာပါတဲ့ဆေးညွန့်နေပဲမိမိတို့ထိုင်ဖက်နေမယ်ဆိုလို့ရှင်တော့တဏီကုံဖက်လဲဘာမှသိပြီအကျိုးမထူးမှန်ရဲ့လားဒီဆေးဘူးထဲမှာပါတဲ့ဆေးတွေကိုမိမိကယောဂတစ်ခုဖြစ်နေပြီဆိုရင်ဆေးဘူးထဲမှာပါတဲ့ဆေးတွေကိုတောက်ဆေးဆိုလည်းပဲဆေးညွန့်တိုင်းပဲတောက်ရမယ်လိမ့်ဆေးဆိုလို့ချင်းလည်းပဲဆေးညွန့်တိုင်းလိမ့်ပေးရမယ်မှန်ရဲ့လားအဲ့ဒီလိုလိမ့်ပေးမှသာလျှင်မိမိတို့ခံစားနေရတဲ့ဝေဒနာတွေပြောင်းပြီးတော့ချမ်းသာဒုက္ခတွေရောက်မှာပေါ့မြတ်စွာဘုရားရဲ့တရားတော်တွေကလည်းပဲအဲ့ဒီလိုပဲတဲ့ဆေးဘူးကြီးတစ်ခုလိုပဲဒီမင်္ဂလာတုတ်38ပြာမင်္ဂလာတရားတော်တွေကဆေးညွန့်နေပဲနော်ဘယ်မင်္ဂလာကိုကျင့်သုံးလို့ရှိရင်ဘာအကျိုးတရားတွေရပါလဲ။ဘယ်မင်္ဂလာကိုကျင့်လို့ရှိရင်တော့ဘာအကျိုးတရားတွေရပါလိမ့်မယ်။စသည်အားဖြင့်မြတ်စွာဘုရားကဆေးညွန့်နေပေးတာလား။ဒီဆေးညွန့်နေအတိုင်းပဲမိမိတို့ကတသွေးမတိန်လိုက်နာမယ်ကျင့်သုံးမယ်။ကြိုးစားမယ်ပွားများအားထုတ်မယ်ဆိုလို့ရှိရင်တော့ဘဝမကူဘူးတဲ့ဒီဘက်ဘဝမှာဘယ်မိမိတို့ဘဝကြီးပွားတဲ့ဘဝချမ်းသာတဲ့ဘဝအောင်မြင်တဲ့ဘဝတိုးတက်တဲ့ဘဝတွေရရှိခံစားဆန်းစားလိမ့်မယ်ဆိုတော့ယခုဦးဇင်းပြောခဲ့တဲ့ဝိထုတွေကတက်တည်ပြနေပါတယ်နော်ဒါကြောင့်မြတ်စွာဘုရားဒါနနဲ့ပတ်သက်ရင်တဲ့အလူဒါနတစ်ခုဆိုတာတတ္တဝါတွေ မလုပ်ဖြစ်ကြဘူးဆိုတာဘာကြောင့်လဲလို့ဆိုရင်သူကမစ္ဆေဒရဲ့ပမာဒရဲ့ဒီအကြောင်းနှမျိုးကြောင့်ဒါနတွေမလုပ်ဖြစ်တာတဲ့မစ္ဆေဒဆိုတာနှမျိုးတာပေါ့ကိုယ့်ရဲ့စိတ်ထဲမှာနှမျိုးစိတ်ဖြစ်ပြီးဆိုလို့ရှင်စွန့်ကြဲမှုပေးကမ်းမှုလူတန်းမှုအလူဒါနတခုမပြုတ်ပြတ်တော့ဘူးတခါလေကြတော့တချို့ပုဂ္ဂိုလ်တွေကနှမျိုးတော့မနှမျိုးတတ်ဘူးသို့တော်လည်းပဲမေ့နေတတ်တယ်တဲ့ပမာဒလူရဖို့တန်ရဖို့ပေးရဖို့ကံရဖို့ရာအတွက်မေ့လျော့ပြီးတော့နေတတ်တယ်အဲ့ဒီလိုမေ့နေပြီးဆိုလို့ရှင်လည်းပဲဒါနကုသိုလ်တွေကမပြုတ်ပြတ်တော့ဘူးတဲ့ဒါကြောင့်မို့ဒါနကုသိုလ်မပြုတ်ပြည့်ရဲ့ချင်းရဲ့အကြောင်းကိုမြတ်စွာဘုရားကဒီလိုနှစ်ပါးရှိတယ်လို့ဟောကြားတော်မူခဲ့တယ်နှမျောတွန့်တူတဲ့မစ္စရိယစိတ်ရှိရင်လည်းပဲမလူပြေဘူးမေးလျော့တဲ့စိတ်ရှိရင်လည်းပဲမလူပြေဘူးတဲ့တခါတော့ကမြတ်စွာဘုရားကယဟန်တော်တွေကိုမေ့ရှိတယ်စိတ္တယဟန်တို့တဲ့လောကမှာရှိတဲ့လူတွေနတ်တွေပြန်မာတွေတတ္တဝါတွေမဘုရားရှင်ကိုရောမြတ်ကြီးဒီအလူဒါနရဲ့အကျိုးတရားတွေကိုသိတယ်လို့သူတို့သာသိမယ်ဆိုရင်ကိုနေ့စဉ်စားတဲ့ထမင်းတွေတောင်မှကိုစားပြစ်မှာမဟုတ်တော့ဘူးတဲ့အခုတော့ဒါနကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်နဲ့မပြုတဲ့ပုဂ္ဂိုလ်ဘယ်သူမှများတယ်လို့စစ်တမ်းထုတ်ကြည့်လို့ရှင်တော့မပြုပြတဲ့လူကပိုများလိမ့်မယ်နော်ဒါနကုသိုလ်ဆိုတာနဲတာများတာအဓိကမဟုတ်ဘူးပြုပြနေဖို့အရေးကြီးတယ်ကိုတတ်နိုင်သလောက်ကိုစွန့်ကြဲနိုင်သလောက်စွန့်ကြဲပြစ်ဖို့ကိုပေးကမ်းနိုင်သလောက်ပေးကမ်းပြုကိုလူတန်းနိုင်သလောက်လူတန်းဖို့လူတန်းနေဖို့ပဲအရေးကြီးတာပိစိဝတ္ထုနဲတာများတာအဓိကမကြဘူးတဲ့ကိုရဲ့ဒါနစေနာတွေအင်္ဂေါအာကောင်ဖြစ်ဖို့ကအဓိကကြမှန်ရဲ့လားဒါကြောင့်မို့ညောင်စည်းလောက်လူရင်အောင်မင်းကြီးတော့ရတယ်ဆိုတာဒါပြောတာဒီအလူဒါနတွေကလုပ်ပြီဆိုလို့ရင်အကျိုးပေးပြီဆိုရင်သူကကိုလူခဲ့တဲ့ဒီပစ္စည်းဝတ္ထုတွေကလိုက်ပြီးတော့ဘဝဆက်ဆက်ကိုအကျိုးပေးတာမဟုတ်ဘူးကိုလူတဲ့အချိန်တုန်းကဖြစ်ခဲ့တဲ့စေတနာတွေကလိုက်ပြီးတော့အကျိုးပေးတယ်မှန်ရဲ့လားဒီဘဝမှာအကြောင်းအကြီးကြီးဆောက်လူရင်အဲ့အကြောင်းကြီးကနောက်ဘဝဒီအဲ့အကြောင်းကြီးလိုက်အကျိုးပေးတာမဟုတ်ဘူးကိုအကြောင်းလူတဲ့အချိန်တုန်းကဖြစ်ပေါ်ခဲ့တဲ့စေနာတွေတဘွားဘွားအင်္ဂါအာကောင်ဖြစ်တဲ့စေနာတွေကနောက်ဘဝမှာတည်တယ်များတဲ့အကျိုးတရားတွေလိုက်ပြီးတော့ပြီးတယ်။ဒါကြောင့်မို့မြတ်စွာဘုရားကအလူဒါနရဲ့အကျိုးတရားကိုတဲ့ငါတိတယ်လူတတော်ဝါဒီတိမယ်ဆိုရင်တော့ကိုစားမဲ့အစားတော့တောင်စားကြမှာမဟုတ်တော့ဘူးတဲ့။အခုတော့ငါပြားရှင်ကိုရောမြတ်ကြီးတိတယ်လူမတိကြလို့ကိုစားမဲ့အစားတော့လေးဒီကိုကောင်းကောင်းမွန်မွန်စားနေတဲ့အချိန်မှာပေးရမဲ့လူကျွေးရမဲ့လူတွေများရောက်လာပြီဆိုလို့ရှိရင်စိတ်ထဲမှာခွဲဝေပြီးတော့ပေးခြင်းနဲ့စိတ်ဖြစ်တဲ့လူတော်တော်နဲ့တယ်နော်နှမျောတဲ့စိတ်တွေဝင်တော့ကြတော့တချို့ဆိုလို့ရင်ဒါပုံပြီးတော့စားတာရှိတယ်ဟုတ်လားဖို့ပြီးတော့ထားတာတွေရှိတယ်တခါတော့ကဧည့်သည်တယောက်အိမ်မှာရောက်လာတဲ့အိမ်ရောက်လာအိမ်ပိုင်းအင်းရှင်နေရာလည်းပဲထင်းမင်းစားနေကြတယ်ထင်းမင်းစားတော့သူတို့စားနေတဲ့ဟင်းနေရာလည်းပဲဟင်းကောင်းနေတဲ့သူကထင်းမင်းစားနေတော့ဧည့်သည်ကြီးကိုထင်းမင်းကမကြွေးခြင်းဘူးမကြွေးကျင်တော့အဲ့ဒီအားလည်းရောက်လာပြီထမင်းသူ့ကိုထမင်းခေါ်ကြည့်လိုက်ရင်ဒီဟင်းနေရာကုံသွားရင်သူတို့မဝမှာဆိုတော့နှမျောတာပေါ့နော်နှမျောတော့အဲ့တဲ့ကြီးကိုဟိုကြည်တန်းကြီးတော့ခေါ်ရတာပေါ့ထမင်းစားနေတာတွေ့ပြီးတော့ထမင်းစားပါအောင်လားလို့မခေါ်ရင်လည်းပဲရိုင်းရံကြမှာအဲ့တော့အဲ့တဲ့ကြီးထမင်းစားပါအောင်လားလို့မေးတော့အဲ့တဲ့ကြီးကမစားတော့ပါဘူးတဲ့ပြီးမှအဲ့တဲ့ကြီးကသတိရလို့ဘာဟင်းနဲ့တော့လို့ပြန်မေးလိုက်တော့ဝတ်သားလို့ကြက်သားလို့ပြောလို့ရှင်လာစားမှာစုလို့တဲ့အင်ရှင်ကပါဟင်းမဟုတ်ပါဘူးတဲ့ငရုတ်သီးတောင်းလေးနဲ့ပါတဲ့ဟာအတော်ပဲတဲ့အဲ့ဒါဆိုရင်ငရုတ်သီးတောင်းလေးနဲ့ဆိုရင်ထမင်းလေးဝင်စားအောင်ပါပဲဆိုအဲ့တည်းကြီးကဝင်စားလိုက်တာဝတ်သားတွေကြက်သားတွေပြောင်းသွားတယ်နော်အင်းရှင်ကလည်းပဲသူ့အကြံနဲ့သူနှမျောရလေကိုစားလိုက်ရင်မကြွေးစေဘူးငရုတ်သီးတောင်းလွှဲချတာအဲ့တည်းကလည်းဟာအတော်ပဲတဲ့ငရုတ်သီးတောင်းဆိုတိတ်ကြိုက်တာပဲတဲ့ထမင်းလေးဝင်စားအောင်ပါဆိုစားလိုက်တာကိုစားတဲ့ကိုစားနေတဲ့ဝတ်သားတွေမလောက်တော့ဘူးတဲ့အဲ့ဒါမှမဟုတ်အဲ့ဒီလိုကောင်းတဲ့ဟာတွေမိမိတို့ရှိပြီဆိုလို့ရှိရင်နှမျောတဲ့စိတ်တွေကဖြစ်တယ်။ကောင်းကိုကောင်းတာစားရင်သူတစ်ပါးတွေကိုကောင်းတာပေးနိုင်ဘူးဟာခဲရင်တယ်နော်။ကိုမွန်မြတ်တဲ့ဟာတွေသုံးနေပြီဆိုလို့ရှင်ကိုသုံးတယ်လို့အလူခံပုံကိုယ်တွေကိုသုံးပါစေဆိုပြီးတော့လူတန်းနိုင်တဲ့ပုံကအလွန်မတန်ခဲရင်တယ်ရှားတယ်နော်။ရောင်းမွန်မြတ်စွာဘုရားကငါပြားရှင်ကိုတော်မြတ်ကြီးဒါနရဲ့အကျိုးကိုသိတယ်လို့သိမယ်ဆိုရင်တော့တတော်ဝါတွေသူတို့စားမှတ်ထမင်းတော်စားမှမဟုတ်တော့ပါဘူးတဲ့။မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကတော့ဖျားမဖြစ်ခင်သူ့မိသားတတိုးသားလေးဘဝတည်းကဒါနရဲ့အကျိုးတွေသိလို့ဒါနတွေကိုဘယ်လိုပြုခဲ့လဲနောက်ကိုလုံးဝလက်မကြည့်ဘူးဟုတ်လားကိုယ်မှာမုံမြတ်တဲ့ပစ္စည်းဥစ္စာတွေဖွက်ထားတယ်ကောင်းတဲ့ပစ္စည်းဥစ္စာတွေဖွက်ထားတယ်ဆိုမကြည့်အကုန်လုံးတိုင်လုံးမှာရှိတဲ့ပစ္စည်းဥစ္စာရှူတွေငွေတွေကြောက်တံပြံများတွေတက်စီတက်မဲ့အကုန်လုံးယူချင်တာယူကြဆိုပြီးတော့လုံးဝငက်ွက်တဲ့စိတ်မရှိဘူးနော်အဘာလေးကတော့ငါတင်ထားအောင်ပါပဲငါနောက်ရေးအတွက်ဆိုပြီးတော့တင်ပြီးတော့ထားတဲ့ပစ္စည်းဝတ္ထုတစ်ခုမှမရှိဘူးသူမှအဝတ်တထည်ကိုတစ်ခုနဲ့ပဲတောထွက်သွားတယ်။ အဲ့ဒီလောက်တတိရှိဘူးကတော့မလဲဘူးเนาะဒါဖရာတော်မူဘောကျန်တဲ့လူဘယ်သူလုံနိုင်မလဲလုံနိုင်ပါမလားမလုံနိုင်ဘူးကိုယ့်ရဲ့အိမ်ကိုတောက်ခတ်ပြီးတော့ကဲအိမ်ရှိကိုခုနလိုဖရာတော်သူ့မိသားရဲ့အသေးလေးလိုယူကျင်တဲ့လူတွေယူကျင်တဲ့ပစ္စည်းကိုယူကျင်တဲ့လောက်ယူကြဆိုပြီးဘယ်သူမှမလုံနိုင်ဘူးเนาะအလုံးမတန်ခဲရင်တဲ့လူဒါနတစ်ခုလုံနိုင်ဖို့ရန်အတွက်အဲ့ဒါကြောင့်မြတ်စွာဘုရားကအဲ့ဒီလိုမိန့်တာအဲ့တော့ရဟန်းတော်တွေကလျှောက်တယ်မြတ်စွာဘုရားတဲ့အဲ့ဒါဆိုလို့ရှင်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုရှင်သာရိပုတ္တရာမထေရမြတ်ကလူတဲ့သင်္ကန်းတစုံနဲ့မြတ်စွာဘုရားကနေပြီးတော့ရှင်သာရိပုတ္တရာကိုသင်္ကန်းတစုံပြန်လူပြီဆိုရင်ဘယ်အလူဒါနကပို့ပြီးတော့အကျိုးများတယ်လဲဘုရားတဲ့အဲ့ဒီလိုမေးပြီးတော့မြတ်စွာဘုရားဘလို့ဖြေလဲဆိုယောဂီတော်ရှင်တွေဘလို့ဖြေမလဲမြတ်စွာဘုရားကိုလူတဲ့သင်္ကန်းနဲ့မြတ်စွာဘုရားပြန်ပြီးတော့ရှင်သာရိပုတ္တရာကိုလူတဲ့သင်္ကန်းဘယ်သင်္ကန်းကပို့အကျိုးများရှင်သာရိပုတ္တရာကသူ့မှာပိုင်တဲ့သင်္ကန်းလေးကိုကိုင်းပြီးတော့မြတ်စွာဘုရားကိုလူတန်းမှာဤလူတန်းလိုက်ပြီးမြတ်စွာဘုရားလူကံပုဂ္ဂိုလ်เนาะနောက်ကျတော့မြတ်စွာဘုရားလည်းသူ့မှာပိုင်တဲ့သင်္ကန်းတစုံကိုရှင်သာရိပုတ္တရာကိုကဲခြေသားသာရိပုတ္တရာကိုငါပိုင်တဲ့သင်္ကန်းလေးကိုလူတန်းမှာဤလို့လူတန်းလိုက်မှာဆိုရင်အဲ့ဒီအလူနှစ်ခုရဲ့အကျိုးတရားဘယ်ဟာပူကြည့်မယ်လို့ထင်လဲရှင်သာရိပုတ္တရာမားတယ်အဲ့ဒါဆိုရင်နော်မြတ်စွာဘုရားလူတဲ့သင်္ကန်းကပို့ပြီးတော့ကုသိုလ်ရတာတဲ့။ဘာဖြစ်လို့လဲလို့ဆိုရင်မြတ်စွာဘုရားတော့ဒီအလူဒါနရဲ့အကျိုးတရားကိုသိတဲ့လူသိတဲ့နတ်သိတဲ့ပြည်မှာတယောက်မှလောကထဲမှာမရှိဘူး။မှန်ရဲ့လား။ဒါနရဲ့အကျိုးကမြတ်စွာဘုရားလောက်သိတာမြတ်စွာဘုရားပဲရှိတယ်။ရှင်သာရိပုတ္တရာလည်းမြတ်စွာဘုရားလောက်ဒါနရဲ့အကျိုးကိုမသိဘူး။မသိတော့သူလူတဲ့မြတ်စွာဘုရားဒီဟုသောလူကံပုဂ္ဂိုလ်ကြီးဖြစ်နေစေကမို့သူကဒါနရဲ့အကျိုးတရားကိုသိတဲ့အသိဉာဏ်နဲ့တော့အကျိုးပေးတဲ့အခါမှာအဲ့ဒီအကျိုးပေးတဲ့တရားတွေကလည်းပဲနည်းနည်းပဲပြီးတယ်တဲ့ဖះနဲ့ဆိုင်ရင်ပေါ့လေနော်မြတ်စွာဘုရားကကြတော့အလူကံပုဂ္ဂိုလ်ကရှင်သာရိပုတ္တရာမြတ်စွာဘုရားတော့မမြင့်မြတ်ဘူးပေါ့တိုးတော်လည်းပဲသူကဒီအလူရဲ့အကျိုးတရားတွေကိုခြေစိတ်တွင်းကြအကုန်လုံးသိတာဘလို့လူရင်ဘလို့ရလဲဆိုပြီးတော့ဒါနရဲ့အင်္ဂါတွေကိုမြတ်စွာဘုရားပူသိတယ်တဲ့ပူတိလို့မို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးလူတန်းတဲ့သင်္ကန်းကပို့ပြီးတော့အကျိုးများပါတယ်တဲ့မှန်ရဲ့လားဒါလေးတွေမှတ်တာเนาะဒါကြောင့်မို့ဒါနတစ်ခုပြုပြီဆိုရင်အတိညာဘာဘာပြုတတ်ဖို့အရေးကြီးတယ်ဟုတ်ရဲ့လားဒါနဖြစ်ပြီးရောဆိုပြီးတော့မလုပ်ရဘူးဒါနဖြစ်ပြီးရောဆိုပြီးတော့လုပ်တဲ့ဒါနတွေကတော့တဲတဲ့ရည်သွန်းသလိုသိပ်ပြီးတော့အကျိုးမများဘူးအခုဦးဇင်းပြောခဲ့တဲ့ဒါနရဲ့အင်္ဂါ၄ပါးဒါနရဲ့အင်္ဂါ၄ပါးတွေနဲ့ပြည့်စုံအောင်ညီညွတ်အောင်မိမိတို့ကျိုးသာပြုလို့အားထုတ်နိုင်ပြီဆိုလို့ရှင်တော့မိမိတို့လုပ်တဲ့ဒါနကုသိုလ်တွေကနောက်ဘဝတွေထိမဆောင်ရတော့ဘူးဒီဘက်ဘဝမှာပဲပစ္စည်းဥစ္စာပေါ်များကြော်ဝါခြင်းခန္ဓာကိုယ်ကျန်းမာရေးကောင်းခြင်းစိတ်ချမ်းသာခြင်းအစာရတဲ့ဇန်ချမ်းသာမချမ်းသာဖိုးချမ်းသာအစာရတဲ့ချမ်းသာသူကအဝဝတွေကိုအကုန်လုံးပေးနိုင်ပါတယ်ဆိုတာကိုယုံကြည်သက်ဝင်နားလည်သဘောပေါက်ပြီးတော့ဒါနမင်္ဂလာတွေမိမိတို့ကိုယ်စီကိုယ်စီရအောင်ပြည့်စုံအောင်ကျိုးသာပြုလို့အားထုတ်ကြကျိုးသာပြုလို့အားထုတ်ကြခြင်းအပြင်ပစ္စုပ္ပန်တန်တရာနဲ့ကြသောဘဝတွေမှာဒါနရဲ့အကျိုးတွေကိုခံစားဆန်းစားနိုင်ကြတဲ့ယောဂီသူတော်စင်များဖြစ်နိုင်ကြပါစေ။သာဓု သာဓု သာဓု